Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ15ရက်စနေနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညပိုင်းသတင်းတွေကိုရော်ခင်ဆိုးဝင်းနဲ့အထူးကြီးညာပေးသွားမှာဖြစ်ပါတယ်ပြည်သူနိုင်ငံသားရေးဝန်ကြီးကကာတာနိုင်ငံနဲ့အင်ဒီဂျင်အာရဗ်နိုင်ငံတွေကြားဆက်ဆံရေးပြပြနေတဲ့အပေါ်မှာစိုးရိမ်မကင်ဖြစ်ရတယ်လို့အလေးနက်ပြောကြားလိုက်ပါတယ်ခွဲလွန်သူတရုတ်တိုက်ခံနိုဗယ်ငြိမ်းချမ်းရေးဆုရှင်လူရှာဘိုရဲ့ရုပ်လောင်းကိုဒီကနေ့မနက်ပိုင်းမှာမီးသွင်းကြိုပြီးတော့အယိုးပြာကိုဖင်လယ်ထဲကိုကျဲချလိုက်ပါတယ်Wimbledon Tennis အမျိုးသမီးတူချင်းနောက်ဆုံးဖိုင်နယ်မှာတော့စပိန်က Garbiñe Muguruza က Venus Williams ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါပြီဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညမှာကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့ရှမ်းပြည်နယ်ကိုတွားရောက်တဲ့အကြောင်းနဲ့ပတ်သက်လို
့ဟိုမင်းကတော့တချို့ဒီ area ရှိတဲ့ area ဖက်အဖွဲ့ကိုဒီရှမ်းအဖွဲ့နဲ့တော့တွေ့တယ်နော် okay နောက်မနေ့ကတော့လမ်းရှုပ်ထောင်သွားတယ်သွားပြီးတော့အဲ့ဒီမှာစဉ်းစားနှစ်ယောက်နဲ့တွေ့ပါတယ်မနေ့ကအခုရန်ကုန်ပြန်ရောက်တာပါခင်ဗျာ
ကုလသမဂ္ဂမြန်မာနိုင်ငံရုံးပြောခွင့်ရဦးဝေဝင်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှဆုနဲ့မြန်မာတခွင့်အစီအစဉ်ကိုနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ဒေါခင်စိုးဝင်းတို့ပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့2016ဇွန်လအမေရိကန်ရွေးကောက်ပွဲကြိုမဲ့ဆက်စီရင်ကာလအတွင်းသမ္မတ Trump ရဲ့ရွေးကောက်ပွဲအောင်နိုင်ရေးဖွင့်တဲ့ရုရှားရှိနေလို့ညူယောက်မြို့ကTrump အဆောက်အအုံမှာတွေ့ဆုံခဲ့တဲ့အတွင်းအဲ့ဒီမှာပါဝင်တဲ့သူနောက်ထပ်နှစ်ယောက်ထွက်ပေါ်လာခဲ့ပါတယ်။ရုရှားရှေ့နေနတာလီယာဗက်ဆိုနစ်ကာယာနဲ့အတူရုရှားနယ်ပယ်အမေရိကန်နိုင်ငံသားတွေဖြစ်တဲ့အနာတိုလီဆာမိုချာနော့ဖ်နဲ့ရီနက်အမက်ရှင်တို့ဆိုသူတွေလည်းဒီတွေ့ဆုံမှုမှာလိုက်ပါသွားတယ်လို့အမေရိကန်သတင်းမီဒီယာတွေကတောက်ကြနေမှာဖော်ပြလိုက်ပါတယ်။သမ္မတ Trump ရဲ့သားဒေါနယ် Trump ဂျူနီယာကဒီတွေ့ဆုံမှုဟာရုရှားကလေးတွေကိုအမေရိကန်တွေမွေးစားတာနဲ့ပတ်သက်ပြီးရုရှားကတားမြစ်ထားတာကိုဆွေးနွေးပြောဆိုဖို့အတွက်ဆိုပြီးတော့မူလကပြောကြားခဲ့ပါတယ်။ဒါပေမဲ့အခုတစ်ပတ်မှာတော့ Trump Jr. ကရွေးကောက်ပွဲမှာသမ္မတ Trump ရဲ့ပြိုင်ပွဲဖြစ်တဲ့ Hillary Clinton နဲ့ပတ်သက်ပြီးတော့သတင်းချက်လက်တွေပေးမယ်လို့သူကကတိပေးခဲ့တာကြောင့်ဒီအစည်းအဝေးကိုတက်ရတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။တချို့သတင်းမီဒီယာတွေကတော့ဒီတွေ့ဆုံမှုမှာ Renate Amashan ပါဝင်တယ်လို့ဖော်ပြခဲ့ပြီးတဲ့နောက်သူဒီတွေ့ဆုံမှုမှာပါဝင်ခဲ့တယ်လို့ Renate Amashan က Washington Post သတင်းစာကြီးကိုတောက်ချာနေကပြောကြားခဲ့ပါတယ်ခင်ဗျာ။
American ပြည်အောင်စုမြောက်ပိုင်း Rhode Island ပြည်နယ်မှာကျင်းပနေတဲ့ American ပြည်နယ်အုပ်ချုပ်ရေးမှူးတွေရဲ့နှစ်ပတ်လည်ညီလာခံမှာကျန်းမာရေးပြုစုစောင့်ရှောက်မှုနဲ့နောက်တားလို့ခေါ်တဲ့မြောက်အမေရိကတိုက်နိုင်ငံများအခွန်လို့ကုန်သွယ်ရေးသဘောတူစာချုပ်ဆတဲ့ကိစ္စရပ်တွေကိုအာရုံစိုက်ဆွေးနွေးနေကြပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့အတူ American ဒုတိယသမ္မတ Mike Pence တို့လည်းညီလာခံမှာမင်းငွန်းပြောကြားခဲ့ကြပါတယ်။အမေရိကန်နဲ့ကနေဒါနိုင်ငံကြားအရေးကြီးတဲ့ကုန်သွယ်မှုဆက်ဆံရေးအတွက် NAFTA ခေါ်မြောက်အမေရိကတိုက်နိုင်ငံများအခုလိုကုန်သွယ်ရေးသဘောတူစာချုပ်ကိုပြန်လည်ညှိနှိုင်းနေတဲ့အချိန်မှာအမေရိကန်ပြည်နယ်အုပ်ချုပ်ရေးမှူးတွေအနေနဲ့နိုင်ငံရေးဖြတ်လိုက်ဖို့မကြိုးစားကြပါနဲ့လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွက်ကနေဒါနိုင်ငံဟာထုတ်ကုန်အများဆုံးဝယ်ယူအားပေးတဲ့နိုင်ငံဖြစ်တယ်လို့အကောင်းဆုံးဖောက်တယ်လည်းဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဒီညီလာခံအတွင်းကနေဒါဝန်ကြီးချုပ်က Kentucky, Wisconsin, Rhode Island နဲ့ Iowa ပြည်နယ်ကအုပ်ချုပ်ရေးမှူးတွေအပါအဝင်တခြားပြည်နယ်အုပ်ချုပ်ရေးမှူးတွေနဲ့ပါတီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်။NAFTA မြောက်အမေရိကတိုက်နိုင်ငံများအခွင့်အလို့ကုန်သွယ်ရေးသဘောတူစာချုပ်ဟာ American ကုမ္ပဏီတွေနဲ့အလုပ်သမားတွေအတွက်အကျိုးမရှိလို့ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့နဲ့ပြန်လည်ညှိနှိုင်းပေးမယ်လို့ American သမ္မတ Donald Trump ကကတိတွေပေးထားပါတယ်ရှင်
။ American သမ္မတ Donald Trump ရဲ့ခီးသွားလာခွင့်တားမြစ်ထားတဲ့အထက်က American ပြည်ထောင်စုမှနေထိုင်သူတွေရဲ့အဖိုးအဖွားတွေကိုကင်းလွတ်ခွင့်ပေးဖို့ American ခရိုင်တရားသူကြီးတဦးကဆုံးဖြတ်ခဲ့တာကို American တရားရုံးချုပ်အနေနဲ့တားဆီးပေးဖို့တရားရေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။တရားရေးဝန်ကြီးဌာနကအရေးအပေါ်အယူခံကိုတောက်ချာနေမှာတင်သွင်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့အမေရိကန်ပြည်ထောင်စုဟဝိုင်ပြည်နယ်ဟိုနိုလူးလူးခရိုင်တရားသူကြီး Derek Watson ကမွတ်စလင်များစုနေထိုင်ကြတဲ့ Iran, Libya, Somalia, Sudan, Syria နဲ့ Yemen နိုင်ငံတွေကနေအမေရိကန်မှာရှိတဲ့သူတို့ရဲ့မိသားစုတွေနဲ့တူနေနိုင်ဖို့အတွက်မိသားစုတွေကပြည်ဝင်ခွင့်လျှောက်ထားနိုင်တဲ့သူစည်းရင်းကိုတိုးပစ်လိုက်ပြီးတော့ကိုယ်အသိနဲ့ကိုယ်ချင်းချင်းဆုံးဖြတ်ကြဖို့ကိုလည်းပြောကြားလိုက်ပါတယ်ဒါပြင်အမေရိကန်ပြည်ထောင်စုမှာအခြေချဖို့အတွက်ဒုက္ခသည်အေဂျင်စီတွေကနေခွင့်ပြုပြီးသားသူတွေကိုလည်းကင်းလွတ်ခွင့်ပေးဖို့သူကအမိန့်ချမှတ်ခဲ့ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံသားရေးဝန်ကြီးကကတ္တာနိုင်ငံနဲ့အိန္ဒိယအာရဗ်နိုင်ငံတွေအကြားဆက်ဆံရေးပြက်ပြားနေတဲ့အပေါ်စိုးရိမ်မကင်းဖြစ်ရတယ်လို့အလေးအနက်ပြောဆိုလိုက်ပါတယ်။ကတ္တာနိုင်ငံဒိုဟာမြို့ကိုရောက်ရှိနေတဲ့ပြင်သစ်နိုင်ငံသားရေးဝန်ကြီးဂျွန်ဧဖ်လက်ဒရီယန်ဟာအိရှင်ကတ္တာနိုင်ငံသားရေးဝန်ကြီးရှိတ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်တာနီနဲ့ဒီကနေ့တွေ့ဆုံပြီးသတင်းတော်တွေကိုပြောဆိုလိုက်တာပါ။ကတ္တာရဲ့အိန္ဒိယချင်းပင်လယ်ကွေ့နိုင်ငံတွေဖြစ်တဲ့ဆော်ဒီအာရေဗျ UAE ကိုအာရဗ်စဝါးများပြည်ထောင်စုဘာရိန်းနဲ့အီဂျစ်နိုင်ငံတို့ကနေကတ္တာနိုင်ငံဟာအကြမ်းဖက်အဖွဲ့အစည်းတွေကိုပံ့ပိုးနေတယ်လို့စစ်ဆွဲပြီးဇွန်လပိုင်းကဇန်ပိုင်းကစလို့အဆက်အသွယ်တွေဖြတ်တောက်ကအချက်73ချက်ကိုလိုက်နာဖို့တောင်းဆိုလိုက်ကြပါတယ်။ကတ္တာနိုင်ငံကတော့စိစက်ညှိနှိုင်းမှုသဘောတူပေမဲ့အချုပ်ချာအာဏာကိုတော့အထီးပါမခံနိုင်ဘူးလို့တုံ့ပြန်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာမကြသေးခင်ကအဲ့ဒီဒေသကိုခီးသွားရောက်ခဲ့ပေမဲ့လို့ကတ္တာနိုင်ငံရဲ့အချက်တဲကိုမဆိုသလောက်ပဲပြည်လည်အောင်ညှိနှိုင်းပေးနိုင်ခဲ့ပါတယ်ရှင်။
အမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါတယ်။တူရကီနိုင်ငံမှာမောင်မြင်တဲ့အာဏာသိမ်းမှုတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဒီကနေ့စနေနေ့မှာကျင်းပခဲ့ပါတယ်။အဲဒီအချိန်ကစပြီးတော့တူရကီသမ္မတရေဂျက်တိုင်ယီအာရဝန်ကအာဏာသိမ်းမှုကိုထောက်ခံခဲ့တဲ့သူအစိုးရဝန်ထမ်းတသိန်းထက်မနည်းကိုအလောက်ကနေထုတ်ပယ်ခဲ့ပါတယ်။ဒါပြင်အစိုးရကနောက်ထပ်လူ9000ကိုလည်းဖမ်းဆီးခဲ့ပါတယ်။တူရကီအာဏာပိုင်တွေကတော့ဒီကနေ့ဇူလိုင်လ15ရက်နေ့ကိုဒီမိုကရေစီနဲ့စီးလုံးညီညွတ်မှုနေ့လို့သတ်မှတ်ပြီးတော့နိုင်ငံတော်အားလည်းရအဖြစ်နဲ့ကျင်းညာခဲ့ပါတယ်။တိုက်ခန့်တွေကတော့အာရဝန်အစိုးရဟာအာဏာရှင်စနစ်ကိုဥတီနေပြီလို့ပြောလိုက်ပြီးဒီချိန်ထဲမှာပဲတူရကီသမ္မတအာရဝန်ကတော့အာဏာရအစိုးရကိုလုံခြုံရေးအရေးချင်းချောက်လာနေတာတွေကိုတားဆီးနိုင်ဖို့နေနည်းမှုတွေလုပ်ဖို့လိုအပ်တယ်လို့ပြောပါတယ်။အဲ့ဒီအာဏာသိမ်းမှုကိုအမေရိကန်ပြည်ထောင်စုမှာဆယ်စုနှစ်နှစ်ခုကြာတောင်းရောက်နေထိုင်တဲ့ဘာသာရေးဆရာဖတ်တူလာဂူလန်ကဦးဆောင်ခဲ့တာဖြစ်တယ်လို့လည်းသမ္မတအာဒိုဝန်ကပြောပါတယ်။ဂူလန်ကတော့သူ့အနေနဲ့ဒီကိစ္စမှာပါဝင်ပတ်သက်ခြင်းမရှိဘူးဆိုပြီးတော့ညှင်းဆိုခဲ့ပါတယ်ခင်ဗျာ။
IS အကြမ်းဖက်သမားတွေထိ ंछ ုပ်မှုအောက်ကနေအီရန်နိုင်ငံမိုဆူးမြို့လွတ်မြောက်လာတာဟာအီရန်နိုင်ငံအတွက်လည်းအောင်းပွဲခံတာဖြစ်ပါတယ်လို့အီရန်နိုင်ငံအုပ်ဆောင်ရဲ့အကြီးအကဲပုဂ္ဂိုလ်တဦးကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံကမိုဆူးမြို့IS အကြမ်းဖက်သမားတွေလက်ထဲကလွတ်မြောက်လာတာဟာအီရတ်အတွက်ကောအီရန်နိုင်ငံအတွက်ပါအောင်ပွဲခံတာဖြစ်တယ်လို့အီရန်နိုင်ငံရဲ့အုပ်ဆောင်အလီခါမေနီရဲ့အကြံပေးပုဂ္ဂိုလ်အလီအက်ဘာဗာလီယတီကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ American Harvard Tech သူရဲ့နိုင်ငံရေးသိပ္ပံသုတေသီမာဂျစ်ရာဖီဇာဒီကတော့အီရတ်တပ်ဖွဲ့တွေရဲ့အောင်ပွဲဟာရှီအိတ်တွေစိုးမိုးတဲ့အီရန်ရဲ့ပြိုင်ဘက်ဆွန်နီစိုးမိုးတဲ့ဆော်ဒီအရေဗျနိုင်ငံလိုနိုင်ငံတွေအကြားအင်အားချိန်ခွေညာရှာညှိဖို့အတွက်အထောက်အကူဖြစ်စေတယ်လို့သုံးသပ်လိုက်ပါတယ်။အီရန်နဲ့ပြိုင်ဘက်ဆော်ဒီအရေဗျနိုင်ငံတို့အကြားတင်းမာမှုဟာအခုသတင်းပတ်တွေအတွင်ပိုပြီးတိုးလာနေပါတယ်။ပင်လယ်ခွေ့ကကာတာနိုင်ငံဟာအီရန်နဲ့ဆက်နွယ်နေတယ်လို့တန်တရားရှိတဲ့အကြမ်းဖက်သမားတွေကိုပံ့ပိုးပေးနေတယ်ဆိုပြီးဆော်ဒီဥဆောင်တဲ့တခြားအိမ်ကြီးချင်းပင်လယ်ခွေ့နိုင်ငံတွေကအဆက်အသွယ်ဖြတ်တောက်ပြီးပိတ်ဆို့ဒဏ်ခတ်ထားတာအတွက်ကြောင့်လို့တင်းမာမှုတိုးနေတာဖြစ်ပါတယ်ရှင်
။ဣဇရိုနိုင်ငံရဲ့ပန်းဖြေဟိုတယ်တစ်ခုကတိုက်ခိုက်မှုမှာဂျာမနီနိုင်ငံသား၂ယောက်ဓာတ်ထိုးခံပြီးတေဆုံးသွားတယ်လို့ဂျာမနီနိုင်ငံကအတည်ပြုလိုက်ပါတယ်။ဂျာမနီနိုင်ငံကကမ္ဘာလှည့်ခီးသွား၂ယောက်ဟာဟာဂါရာကန်ဂျီပန်းဖြေစခန်းကတိုက်ခိုက်မှုမှာတေဆုံးသွားတယ်ဆိုတာကိုစိတ်မကောင်းစွာနဲ့အတည်ပြုနိုင်ပါတယ်လို့ဂျာမန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ပင်လယ်နီကန်ဂျီမှာလူတူကတိုက်ခိုက်ခဲ့တာကြောင့်ဂျာမန်အမျိုးသမီးခီးသွား၂ယောက်တောက်ကြနေကတည်းဆုံးသွားခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။အဲဒီတိုက်ခိုက်တဲ့သူကိုဖမ်းဆီးလိုက်ပြီလို့လည်းအီဂျစ်အာဏာပိုင်တွေကပြောပါတယ်။ကျွန်တော်တို့သိရသလောက်ဒီတိုက်ခိုက်မှုဟာနိုင်ငံသားခီးသွားတွေကိုတမင်ရွယ်ချက်ရှိရှိနဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဒီလိုရာဇဝတ်မှုကြောင့်ဝမ်းနဲ့တုံလို့ခြောက်ချပြီးတော့ဒေါသထွက်မိတယ်လို့လည်းဂျာမနီနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာနောက်ထပ်လူ၄ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။ဟာဂါရာကန်ဂျီပန်းဖြေစခန်းဟာအီဂျစ်နိုင်ငံကနာမည်ကြီးပင်လယ်ကမ်းခြေတွေကတစ်ခုအပါအဝင်ဖြစ်ပြီးအထူးသဖြင့်ဥရောပကလူတွေအတော်များများသဘောကျတဲ့နေရာဖြစ်ပါတယ်ခင်ဗျာ
။ကွယ်လွန်သူတရုတ်တိုက်ခန်နိုဘယ်ငြိမ်းချမ်းရေးဆုရှင်လျူရှာပိုရဲ့အယိုးပြာကိုပင်လယ်ထဲကျဲချလိုက်ပါပြီ။လျူရှာပိုရဲ့ဇနီးနဲ့မိသားစုကသူ့ရဲ့ကျွင်းချန်တဲ့ရုပ်အလောင်းကိုဒီကနေ့စနေနေ့မနေ့ပိုင်းမှာမိတကြိုခဲ့တာဖြစ်တယ်လို့တရုတ်ပြည်အရှေ့မြောက်ပိုင်းရှန်ယန်မြို့အစိုးရတာဝန်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။အာနာပိုင်ရဲ့ကလျူရှာပိုရဲ့အတုပါကိုအချင်းယုံသဘော မိသားစု10ယောက်လောက်နဲ့သာပါဝင်ခွင့်ပြုခဲ့ပြီးအနီးကပ်စောင့်ကြည့်ခဲ့ပါတယ်။နိုင်ငံတော်ပုံကမ်းမှုလှုံ့ဆော်တယ်ဆိုတဲ့ဆွဆွဲချက်နဲ့ထောင်နဲ့စစ်တနစ်ကြခံခဲ့ရတဲ့ဒီမိုကရေစီရဲ့တွက်ကြွလှုပ်ရှားသူနိုဘယ်ညဉ့်ဉာဏ်ရေးဆုရှင်လူရှာဘိုဟာထောင်ထဲမှာ၈နှစ်နေခဲ့ရပြီးအသက်62နှစ်အရွယ်မှာအသည်းကင်ဆာရောဂါနဲ့ဇူလိုင်လ13ရက်နေ့ကကွယ်လွန်ခဲ့တာဖြစ်ပါတယ်။အကျဉ်းချနေတဲ့လူရှာဘိုအသည်းကင်ဆာရောဂါခံစားခဲ့ရပြီးသူ့မိသားစုကပြည်ပမှာဆေးဝါးကုသခွင့်တောင်းခံခဲ့ပေမဲ့လို့လည်းအာဏာပိုင်တွေကခွင့်မပြုခဲ့ပါဘူးရှင်။
အမေရိကန်ပြည်ထောင်စုဝါဟီပီနယ်ဟိုနိုလူလူမြို့ကအထက်မြက်ကွန်ဒိုအဆောက်အုံတစ်ခုမီးကြီးကျက်လောင်ကျွမ်းခဲ့တာကြောင့်လူ3ယောက်သေဆုံးသွားခဲ့တယ်လို့ဟဝါယီပီနယ်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။မာကိုပိုလိုဆိုတဲ့အဆောက်အုံရဲ့26ထပ်မှာတောက်ကြနေကစပြီးမီးလောင်ကျွမ်းခဲ့တာဖြစ်ပြီးတော့အဲဒီကနေ25တပ်နဲ့28တပ်ထိအထိပြန့်နှံ့ကုန်တာဖြစ်တယ်လို့ပြည်နယ်ရဲအစိုးရမန်နွယ်နယ်ဗက်စ်ကပြောပါတယ်။သေဆုံးသွားသူတွေဟာ26ထပ်ကသူတွေဖြစ်ပြီးအသေးစိတ်ကိုတော့သူကပြောဆိုမသွားခဲ့ပါဘူး။အခန်းပေါင်း986ခန်းရှိတဲ့အဲ့ဒီကွန်ဒိုတိုက်ခန်းကြီးရဲ့အပေါ်ဘက်မှာမီးလောင်နေတဲ့ချိန်မှာပဲကယ်ဆယ်ရေးအဖွဲ့တွေရောက်လာပြီးတော့အဲ့ဒီမှာနေနေတဲ့သူတွေကိုအဆောက်အုံတွေကနေကယ်ထုတ်ခဲ့ကြပါတယ်။ဒီမာကိုပိုလိုအဆောက်အုံကို1980ခုနှစ်ကတည်ဆောက်ခဲ့တာဖြစ်ပြီးတော့အဲ့ဒီအချိန်တုန်းကတော့ဟိုနိုလူလူမြို့ကအဆောက်အုံတွေအနေနဲ့မီးလောင်တဲ့အခါမှာမီးပေးကာကွယ်တဲ့ရေပန်းစနစ်ကိုမဖြစ်မနေတပ်ဆင်ရမယ့်အချိန်မတိုင်ခင်ကဆောက်လုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။Wimbledon Tennis အမျိုးသမီးတူချင်းနောက်ဆုံး final မှာတော့ Spain နိုင်ငံက Gabina Muguruza ကအနိုင်ရပြီးတော့ champion ဖြစ်သွားပါပြီ။ပြီးခဲ့တဲ့မိနစ်ပိုင်းကပြီးသွားခဲ့တဲ့နောက်ဆုံး final ပွဲမှာ Muguruza နဲ့ American က Venus Williams တို့ကစားခဲ့ကြတာဖြစ်ပြီးတော့ပထမပွဲမှာအကျိတ်နဲ့ကစားပြီးတော့ Muguruza က9-5နဲ့နိုင်ပါတယ်။ဒုတိယပွဲမှာလည်း Muguruza က6-3နဲ့နိုင်ပြီးတော့နောက်ဆုံးမှာ Muguruza က9-5 6-3နဲ့နှစ်ပွဲပြန်နိုင်ပြီးတော့champion ဖြစ်သွားကြတာပါဒါဟာ Muguruza အတွက်တော့ပထမဆုံးအကြိမ် Wimbledon ပြိုင်ပွဲကိုပိုဆွဲတာဖြစ်ပြီး Grand Slam Supla ကိုတော့ဒုတိယအကြိမ်မြောက်ရတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ဒေါခင်ဆိုဝင်းတို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရှမ်းပြည်နယ်ကိုရောက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်မစ်ရန်ဟီလီဟာရှမ်းပြည်နယ်အတွင်းကလာရှိုးအကျဉ်းထောင်ကိုသွားခဲ့ပြီးဖမ်းဆီးခံအကျဉ်းသားတချို့ကိုတွေ့ဆုံခဲ့တယ်လို့စစ်ရေးပဋိပက္ခတွေနဲ့တင်းမာနေစေရှမ်းပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခက်အခဲတွေလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးလည်လာခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရန်ကုန်ရုံးပြောခွင့်ရကပြောပါရတယ်။ဒီကနေ့မနေ့ပိုင်းကဒီရှမ်းပြည်နယ်လာရှိုးမြို့မှာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ရှမ်းလူခွင့်ရေးလှုပ်ရှားသူတွေလူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်ဒီအကြောင်းပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုလာရောက်စုံစမ်းမှုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာအခုဆိုရင်တော့ရှမ်းပြည်နယ်ခီးစဉ်ကနေတဆင့်ရန်ကုန်မြို့ကိုဒီညနေခင်းမှာပဲပြန်လည်ဆက်ရောက်သွားပြီးဖြစ်ပါတယ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့ရှမ်းပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂမြန်မာနိုင်ငံရဲ့ရန်ကုန်ရုံးပြောခွင့်ရဦးဝေဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကိုမနေ့ကတော့တချို့ဒီ area ရှိတဲ့အရက်ဖက်အဖွဲ့ကိုဒီရှမ်းအဖွဲ့ကြီးနဲ့တော့တွေ့တယ်နော်ဟုတ်ကဲ့နော်မနေ့ကတော့လမ်းရှုပ်ထောင်သွားတယ်သွားပြီးတော့ဒါအဲ့မှာအကျဉ်းသားနှစ်ယောက်နဲ့တွေ့ပါတယ်ဟုတ်ကဲ့မနေ့ကအဲ့ဒီကလည်းအရက်ဖက်အဖွဲ့ကြီးတချို့တွေပေါ့နော်တွေ့ကြပါတယ်ဟုတ်ကဲ့အခုရန်ကုန်ပြန်ရောက်လာပါပြီခင်ဗျဟုတ်ကဲ့
ဟုတ်ကဲ့နောက်ထပ်ခီးစဉ်ကဘာတွေများရှိပါလဲအင်ကဲဟုတ်
အဲရှိပါသေးတယ်။ပြင်ကြံပါသေးတယ်။နောက်နေပြီးတော့လည်းကြံပါသေးတယ်
။ဟုတ်ကဲ့။ကချင်ပြည်နယ်ဘက်ကသွားဖို့ရှိပါလားရှင
်။မရှိဘူး
။ဒီကနေ့ဇူလိုင်လ15ရက်နေ့စနေနေ့မနက်ပိုင်းမှာတော့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီနဲ့ရှမ်းပြည်နယ်အတွင်းမှာရှိတဲ့လူခွင့်ရေးနဲ့ဆစ်ပြေဒုက္ခသည်အရေးလှုပ်ရှားသူတွေတွေ့ဆုံခဲ့ကြပါတယ်။ဒီရှမ်းလူငယ်ကွန်ရက်ကကိုယ်စားလှယ်တွေလည်းရှမ်းပြည်နယ်လာရှိုးမြို့မှာတွေ့ဆုံခွင့်ရခဲ့ပါတယ်။ရှမ်းပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေဆစ်ပြေဆစ်ဆောင်ဒုက္ခသည်တွေတွေ့ကြုံနေရတဲ့အခက်အခဲတွေလူခွင့်ရေးချိုးပေါက်ခံနေရတဲ့အခြေအနေတွေအပါအဝင်သဘာဝတရားစာတတူးဖော်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အဓိကထားတင်ပြခဲ့ကြတယ်လို့ဆိုပါတယ်။ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကိုသူတို့တင်ပြခဲ့တဲ့အကြောင်းအရာတွေကိုတော့ကိုတိုင်တွေ့ဆုံခွင့်ရခဲ့တဲ့ရှမ်းလူငယ်ကိုရက်ကကိုဆိုင်တော်ဆိုင်ကအခုလိုပြောပြပါဗျာ။ဟု
တ်ကဲ့မနေ့က9:00-10:00ကျွန်တော်တို့တွေ့ခွင့်ရပါတယ်ခင်ဗျ။အဲကျွန်တော်တို့အနေနဲ့ဆွေးနွေးဖြစ်တာကအခုလက်တော်ဖြစ်နေတဲ့ဟိုနတ်မတူဘက်ကတိုက်ပွဲကိစ္စဟိုတိုက်ပွဲရဲ့ landmine ကိစ္စရဲ့ပါမယ်။အဲဒီတိုက်ပွဲကြားထဲမှာအပြည်သူလူထုတွေခံစားတဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေရှိမယ်။အဲနောက်ပြီးတော့ကျွန်တော်တို့အကြောင်းမီတွေးကိစ္စတွေပါမယ်။ဟိုပုံဘက်ကပင်ဘက်ဓမ္မိဆက်ယုံကိစ္စတို့ပါတော့ပါမယ်ဗျ။
မေဆန်ဟီလီအနေနဲ့ရှမ်းပြည်နယ်တွင်ကဆစ်ပြေးဒုက္ခသည်စခန်းတွေအထိတွားရောက်လေ့လာခြင်းပေမဲ့လုံခြုံရေးအရာအာဏာပိုင်တွေဘက်ကခွင့်မပြုခဲ့တဲ့အတွက်သူ့အနေနဲ့တွားရောက်နိုင်ခြင်းမရှိဘူးလို့မေဆန်ဟီလီဘက်ကပြောဆိုခဲ့တဲ့အကြောင်းရှမ်းလူငယ်ကိုရက်ကကိုဆိုင်တော်ဆိုင်ကပြောပါတယ
်အစိုးရစီခွင့်တောင်းတယ်အစိုးရခွင့်မပြုဆိုအရင်ထွက်လာတဲ့အခါကျတော့ကျွန်တော်တို့လည်းတိုက်တွန်းတာတော့တိုက်တွန်းတယ်သွားတင့်တာတော့ဟိုသွားတင့်တယ်လို့တော့ပြောပါတယ်အမေတို့ကနိုင်ငံတော်ကခွင့်ပြုချက်မရတော့သွားလို့မရလို့သူပြောလို့သူ့ဘက်ကတော့သူကဒါကောက်တာပဲရှိမယ်လို့ကျွန်တော်တို့ထင်တယ
်ကုလသမဂ္ဂလူခွေအထုကိုစလဲမေဆန်ဟီလီဟာဇူလိုင်10ရက်နေ့ကနေဇူလိုင်လ22ရက်နေ့အထိ12ရက်တာကြာမြင့်မဲ့သူမရဲ့6ချိန်မြောက်မြမပြည်ခီးစဉ်ကိုတော့ဇူလိုင်လ10ရက်နေ့တနင်္လာနေ့ကစတင်ခဲ့တာပါသူ့ရဲ့6ချိန်မြောက်မြမပြည်ခီးစဉ်တွင်မှရန်ကုန်တိုင်းပါဝင်ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေဘူးတိတောင်အကျဉ်းတောင်တွေကိုတွားရောက်လေ့လာခဲ့ပြီးတော့အခုဒီရှမ်းပြည်နယ်ခီးစဉ်အပြီးမှာတော့ကရင်ပြည်နယ်နဲ့နေပြည်တော်ကိုတွားရောက်ဖို့ရှိတယ်လို့သိရပါတယ်
မဆုမတင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့သတင်းနောက်မဆုအစီအစဉ်ကိုတင်ပြပေးပါမယ်1962ခုနှစ်ဇွန်လ9ရက်နေ့မှာစစ်အစိုးရကမိုင်းခွဲဖျက်ဆီးခဲ့တဲ့တမိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အုံကိုစက်ငွေ5ဘီလီယံအကုန်ခံပြီးပြန်လည်တည်ဆောက်ဖို့လက်ရှိ NLD အစိုးရကစီစဉ်နေပါတယ်။ဒါပေမဲ့ NLD အစိုးရအနေနဲ့သမဂ္ဂအဆောက်အုံတည်ပြန်လည်တည်ဆောက်ရေးမှာသက်ဆိုင်သူအားလုံးရဲ့သဘောဆန္ဒတွေကိုအလေးထားဖို့အားနည်းနေတာကြောင့်ဝေဖန်ခံနေရပါတယ်။ဒီအကြောင်းကို VOA သတင်းတော်ကိုစီသူကသတင်းတော်မတ်စုအစီအစဉ်ဖြစ်နေတင်ပြထားပါတယ်ရှင်။
မမပြည်ကိုထိတ်တုံးချုပ်ပေးရတော့မယ်သူတို့ဟာတိတ်ဆိတ်စွာခန်းပြင်ကိုထပ်သွားကြရတော့တယ
်2018ခုနှစ်မှာ55နှစ်ပြည့်ခဲ့တဲ့7 July နှစ်ပတ်လည်နေ့ဇူလိုင်လ9ရက်နေ့မှာတမကအဆောက်အဦမြေနေရာကိုចောင်းသားမျိုးဆက်တွေလာရောက်ဂါရဝပြုခဲ့ကြပြီးတော့တမကအဆောက်အဦတည်ပြန်လေတီဆောက်ရေးမှာခေတ်ဆက်ဆက်ចောင်းသားတွေရဲ့သဘောဆန္ဒတွေကိုအစိုးရကအလေးထားဖို့တောင်းဆိုခဲ့ကြပါလေ1929ခုနှစ်ကတည်ဆောက်ခဲ့ပြီးတော့1962ခုနှစ်မှာဘုံခွဲဖြက်စီးခံခဲ့ရတဲ့တမိုင်းဝင်တမကအဆောက်အဦကြီးကိုပြန်ပြီးတည်ဆောက်နိုင်ဖို့အတွက်ငွေကျပ်5ဘီလီယံအသုံးချဖို့ NLD ဆိုရတဲ့ရဲ့ပထမဆုံးရေးဆွဲတဲ့ဘတ်ဂျက်မှာထည့်သွင်းခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ3ရက်နေ့မှာတမကတည်ဆောက်ရေးနဲ့ပတ်သက်ပြီးတော့အဆိုရအလွတ်တော်နိုင်ငံရေးပါတီတွေကျွမ်းကျင်ပညာရှင်တွေနဲ့သက်ဆိုင်သူတချို့ရဲ့ဆွေးနွေးချက်တွေအရဆောက်လုပ်ရေးဝန်ကြီးဌာနရဲ့အဆောက်အဦအဆိုပြုပုံစံတွေကိုအများသိအောင်ချပြခဲ့တယ်လို့အဲ့ဒီအစည်းအဝေးတက်ရောက်ခဲ့တဲ့လွတ်တော်ကိုယ်စားလှယ်ဦးတင့်လွင်ကပြောပါတယ်
အဲ့မှာဟိုတက်ရောက်လာသူတွေကလည်းသူတို့ဖြစ်ချင်တာကိုဆွေးနွေးကြတာပေါ့ဆွေးနွေးကြတဲ့အခါကျအဲ့မှာတခုကတော့အဲ့မှာဟိုခေါင်းစဉ်ဟိုပေါ့ဒီဆောက်လုပ်ရေးဝန်ကြီးဌာနနေပြီးတော့ဟိုကျွန်တော်အဆိုပြုပုံစံနေတင်ပြရင်အဆိုပြုပုံစံနေတင်ပြရတဲ့အခါကျတော့အဲ့မှာအဆိုပြုပုံစံရဲ့သဘောကတော့ရှေ့ရကြည့်လို့ရှိရင်သူကဟိုတမကဆောက်ပုံစံပေါ့ဗျာအဲ့နောက်မှာပန်းညာလေးတခုရှိမယ်တဲ့အဲ့နောက်ဖက်မှာတော့အစစ်မြင့်အဆောက်ဆုံးအဆောက်အုံရှိမှာပေါ့ဗျသူကဘက်စုံသုံးခံမလို့ဟိုအမိတက်တာပေါ့နော်အဲ့ခါကျတော့သူကဒီစီမံကိန်းကိုဘက်စုံသုံးခံမတိဆောက်ရန်လို့မိတက်တဲ့အတွက်ဒီဟာမသိတော့ဘူးဆိုပြီးတော့ဒါတမကကိစ္စဆိုတော့တမကတိဆောက်ရွယ်ဖြစ်တဲ့နေဆုံးဝင်ကျုပ်ကလည်းလွယ်ကူပဲသဘောတူပါတယ်ကွ
တမကအဆောက်အုံတိဆောက်ရေးအတွက်အားလုံးပါဝင်တဲ့ဖြစ်မြောက်ရေးကော်မတီနဲ့ကျွမ်းကျင်သူတွေပါဝင်ဖွဲ့စည်းထားတဲ့တိဆောက်ရေးကော်မတီကိုဖွဲ့စည်းသွားဖို့ဆိုရကစီစဉ်ထားတယ်လို့လည်းဦးတင့်လွင်ကပြောပါတယ်88ចောင်းသားမျိုးဆက်ကိုမြအေးကတော့တမကနဲ့ပတ်သက်သူအားလုံးရဲ့စံတမယူပဲအဆောက်အဦပုံစံကိုဆိုရကအလင်းစလိုစီစဉ်တာဟာမတင့်တော်ဘူးလို့သုံးသပ်ပါတယ
်ဒီနေရာမှာပဲဆောက်ဆော့ဗျာအားလုံးသဘောတူဒီနေရာမှာရင်ကျင်မဲ့လို့လို့ကြောက်တိုင်မဲ့ဆိုက်ဆိုက်ဒါပေမဲ့တမိုင်းအမှန်လေးတော့ဖော်ထုတ်ဖို့လိုမယ်အဲ့ဒါညာလို့ဖို့လို့တယ်လို့ကျွန်တော်အနေနဲ့အများစုရဲ့စံတာကလည်းအဲ့တိုင်းပဲလို့ကျွန်တော်တို့သိထားတယ်အဲ့ဒါနဲ့ကိလို့ပြီးလုပ်လိုက်တဲ့ခါမှာတမကအဆောက်အုံမဟုတ်ပဲဘက်စုံသုံးပကန်းမတွေပါအဲ့ဒါမှကျွန်တော်လုပ်လို့မရဘူးဗျာအဲ့ဒါတော့ပြောတာလေဟိုအစိုးရတက်ခဲ့ဟိုအစိုးရတက်လက်ထက်မှာကျွန်တော်တို့အစိုးရပဲဗျာကျွန်တော်တို့ကိုယ်တိုင်ကလည်းတမကောက်အစိုးရနဲ့ကျွန်တော်တို့စောက်ချင်တာပေါ့ဒါကျွန်တော်ဖြစ်စီချင်တာဒေါ်စုဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာစောက်တာပို့ပြီးတော့ထည့်သွားတာပေါ့ဗျာဒါပေမဲ့လုံခံနေမှားသွားရင်တယောက်နဲ့တယောက်နားလည်မှုကြီးလွဲတာနေစပြီးတော့မှအချင်းချင်းနေကြားထဲမှာတွေးကွဲစရာကြီးဖြစ်သွားမှာစိုးတယ်အဲ့ဒါတော့ကျွန်တော်မဖြစ်စီချင်ဘူးဘာဖြစ်လို့ဆိုတော့ဒီချိန်ခါမှာအလုံးကတသားတည်းတစ်ဖက်ထဲမှာပဲရက်တည်တင့်နေတယ်လို့ကျွန်တော်မြင်လို့ပါ
ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဦးဆောင်ပြီးတော့တမကအဆောက်အဦအသေးတိဆောက်ရေးအတွက်သက်ဆိုင်သူတွေနဲ့ဆွေးနွေးတဲ့နေရာမှာလက်သင့်တဲ့အဖွဲ့အစည်းတွေကိုပဲတွေ့ဆုံတာမျိုးမဟုတ်ပဲနဲ့အားလုံးပါဝင်ရေးအလေးထားဖို့ကျောင်းသားမျိုးဆက်တွေကတိုက်တွန်းကြပါတယ်
သူတို့အားလုံးအဆန္ဒတွေပါစေချင်တယ်အနည်းဆုံးလည်းဟုတ်တယ်မလား လာတော့ပြောကြပါပါဠိပြောကြပါဟုတ်လားအဲ့ဒါလောက်မကြည့်ကြင်တော့မှဟုတ်လားចောင်းရှင်ចောင်းသားတွေအနေနဲ့ဘာပဲဘယ်လိုဖြစ်စေဘာဖြစ်လဲဒါကျွန်တော်အဆောက်အဦးဆောက်လုပ်တဲ့အခါမှာပညာရှင်နေနဲ့ဒီစုံနဲ့သိနေလျောက်ပါတဲ့ရှင်နေမှုတွေလုပ်ချင်တယ်ခင်ဗျားတို့ဆန္ဒတွေကျွန်တော်ပါစေချင်တယ်အဲ့ဒါတော့ပြောရင်ငါတို့ဘာမှပြောကြမရှိပါဘူးပြီးမှအားလုံးပါဝင်စဉ်းစားတဲ့အဆောက်အဦးပဲဆိုပြီးတော့ A ပဲဆောက်ဆောက် B ပဲဆောက်ဆောက်ငါတို့မပြောပဲနေလို့ရပါအခုကျတော့ငါတို့ကိုမြင်တယ်လို့ဆိုတာဒါပြောဟိုနေ့လောက်တာမင်းရလဲငကလက်လောက်တာတာ
တယ်မဟုတ်နေပေါင်းတော့တမကတွေတိုင်းတဲ့ပြည်နယ်ရဲ့တမကတွေတိုင်းရဲ့တမကတွေအဲ့လိုတွေနဲ့ဒါသက်ဆိုင်နေတာအဲ့တော့အဲ့လိုတွေအားလုံးပေါဝင်နေတဲ့အသက်တွေနားထောင်ဖို့လို့ဆိုတော့အစိုးရအနေနဲ့ဒါကိုတတိပြုဖို့လို့ပဲဘောဒါကိုတတိပြုဖို့လုပ်မယ်ဆိုရင်တော့မဖြစ်လာတဲ့အကျိုးဆက်တွေကတော့တော့လေပြင်းထန်လာတဲ့ဖြစ်ဖြစ်ပေါ့ဒါကတော့ကျွန်တော်တို့ဒီဖြစ်လာတဲ့အခြေအနေပေါ်မူတည်ပြီးကျွန်တော်ကဆုံးဖြတ်သွားပါမယ်ဒါပေမဲ့အဲ့ဒါကြီးအကျိုးဆက်တွေကအစိုးရပဲဟိုနောက်ဆုံးမှအစိုးရအနေနဲ့အထိနာလိမ့်မယ်လို့ကျွန်တော်တို့ကမြင်တယ်ပေါ့ဟုတ်
တမကအစအဦးဆောက်လုပ်မဲ့အပေါ်မှာကွဲပြားတဲ့အမြင်တွေအမျိုးမျိုးရှိကြပေမဲ့စစ်အာဏာရှင်တွေမိုင်းခွဲဖျက်ဆီးခဲ့တဲ့တမိုင်းမှတ်တမ်းကြံနေစေဖို့ကိုတော့တမကနဲ့ပတ်သက်သူအားလုံးကဆန္ဒရှိကြပါတယ
်။တန်ဟာလေစစ်တပ်ရဲ့ခြေရလေးရဖြစ်တယ်စစ်တပ်ဗိုလ်ကျခဲ့တဲ့တမိုင်းဖြစ်နေငါတို့ကအဲ့ဒါဒီတိုင်းထားကျင်တာတကယ်ပြောတဲ့ခါကျတော့တော်စုကဟာလေတော့အာဃာတမထားဖြစ်နေတဲ့ခါကျတော့ဒီတော့သူမထားကျင်ဘူးဆိုတော့သူကအာဃာတမထားနေထားကျင်တာသူငါတို့ခံစားတဲ့ဒုက္ခတွေသူလည်းခံစားရမှာမဟုတ်ဘူး
။အဓိကအကြဆုံးအချက်က62ခုနှစ် 7 July မှာဘယ်သူတွေကဘာကြောင့်ဒီအဆောက်အုံကြီးကိုဖြိုခဲ့တယ်စစ်အာဏာရှင်စနစ်စစ်အစိုးရရဲ့ခုနပြောလို့ဓာတာချင်းဒုတ်ဒုတ်ချင်းဟိုကျွေးကြော်စံနဲ့အတူဖျက်ဆီးခဲ့တယ်ဆိုရယ်တမိုင်းအမှန်တရားကတော့ရှိကိုရှိရလိမ့်မယ်ဒါကတော့ကျွန်တော်တို့အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကငိုပြလို့ဓာတာချင်းပြီးတဲ့ပုံစံမျိုးကတော့ဒီအဆောက်အုံဆောက်တာမျိုးကျွန်တော်သဘောမတူဘူး
တမကအဆောက်အဦအသစ်ပေါ်ထွန်းလာရေးအပြင်တမကများလွတ်လပ်စွာဖွဲ့စည်းနိုင်ရင်းနဲ့စစ်ဆိုးရဆက်ဆက်ကြောင်းသားတွေအပေါ်ဖမ်းဆီးတာတွေဖိနှိပ်တာတွေနဲ့ပတ်သက်ပြီးတော့လက်ရှိတမတော်ခေါင်းဆောင်တွေကဖွင့်ဟဖော်ထုတ်ဖို့ကိုလည်း7 July နှစ်ပတ်လည်နေ့မှာကြောင်းသားအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်တဲ့သတင်းနောက်မှစုအစည်းအဝေးကိုနားဆင်ခဲ့ကြရတာပါအခုတော့မြန်မာတခွင့်အစည်းအဝေးအလက်ဖြစ်ပါတယ်မြေချောင်းတွေကိုပုံမှန်ထိမ့်သိမ့်မှုမလုပ်တာလူတွေရဲ့ဗျောဂတွေကနေမြေတွေတိမ်ကောလာတာကြောင့်မြန်မာနိုင်ငံမှာရေလွှမ်းမှုမှုဒဏ်ကိုနှစ်ဆင်ဆိုသလိုခံစားနေကြရပါတယ်မြေချောင်းတွေဟာတုတ်ပြန့်တတဲ့သဘောရှိတာကြောင့်မြေတွေချောင်းတွေပေါ်မှာစီမံကိန်းတွေလုပ်တော့မယ်ဆိုရင်တည်တည်ကြာကြာစစ်စစ်ပြီးမှလုပ်သင့်တယ်လို့လည်းပညာရှင်တွေကသတိပေးနေပါတယ်ဒါကြောင့်မြေချောင်းတွေမတိမ်ကောအောင်တစ်ပင်တွေအမြန်ဆုံးစိုက်ပျိုးဖို့ပညာရှင်တွေကတိုက်တွန်းနေကြတာပါအပြည့်အစုံကိုတော့မြန်မာတခွင့်အစည်းအဝေးမှာမြို့မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးတင်ဆက်ပေးပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာတက်တော်တွေပြုံးတိလာတာနဲ့အမျှမိုးရွာသွန်းတဲ့အခါမြေချောင်းတွေကိုမြေစီလွှာနဲ့တဲနှုံပိုချမှုတွေတဖြည်းဖြည်းနဲ့များပြားနေပါတယ်အဲ့လိုမြေချောင်းတွေကိုတဲနှုတ်ပို့ချမှုများလာတဲ့အခါမှာတော့မြေချောင်းတွေရဲ့ကျမ်းပြင်းညစ်တက်လာနိုင်ပြီးတိမ်ကောမှုတွေလည်းဖြစ်လာနိုင်ပါတယ်။အဲ့လိုမြေကျမ်းပြင်းညစ်တက်လာတာညစ်တွေကောလာတာကြောင့်ရေကြီးရေလျှံမှုတွေဖြစ်လာနိုင်ပြီးမြန်မာနိုင်ငံဆိုရင်လည်းအခုနောက်ပိုင်းရေကြီးရေလျှံမှုတွေကိုနှစ်စဉ်ဆက်တိုက်ဆိုသလိုခံစားနေရပါတယ်။ဒါကြောင့်မြေချောင်းတွေကိုပုံမှန်ထိမ့်သိမ့်မှုတွေမလုပ်တဲ့အခါမှာတော့မြေချောင်းတွေကောလာနိုင်တယ်လို့ရေအရင်းမြစ်နဲ့ပတ်သက်ပြီးအကြံပေးနေတဲ့ရေပညာရှင်ဦးခင်လက်ကအခုလိုပြောပါတယ
်။ကျွန်တော်တို့ကချောင်းစီမျောင်းနေဆိုတာကပါလဲဆိုလို့ရှိရင်ကျွန်တော်တို့ကမိုးရည်မှာရေကြီးမယ်ဓာတ်သဘာဝပဲကျွန်တော်တို့ကတားဆီးလို့မရဘူးသူကဒီကရေတန်တရားနဲ့သူကအကဲနေတာပဲပုံမှန်နေတယ်အဲ့ဒီတော့ကျွန်တော်တို့ကဘာဖြစ်လဲဆိုလို့ရှိရင်အဲ့ဒီပုံမှန်နေနေတဲ့အချိန်ခါမှာကျွန်တော်တို့ကဒီပုံမှန်သူတို့ချောင်းမြောင်းကိုထိမ့်သိမ်းထားပြီးကျွန်တော်တို့ကဒီ dressing မလုပ်ထားလိမ့်ဘူးဆိုလို့ရှိရင်သူတို့ရဲ့နှွေးကစီးတဲ့ရေချောင်းဆိုတာလေတဖြည်းဖြည်းတဖြည်းကျွန်တော်ကောလာပါတယ်ကောလာတဲ့အချိန်ခါမှာဘယ်လိုလဲဆိုလို့ရှိရင်အဲ့ဒီပုံမှန်ရည်စင်းကြောင်းကပျောက်သွားပါတယ်ပျောက်သွားတဲ့အချိန်ခါမှာဆိုလို့ရှိရင်ကျွန်တော်တို့ရည်ပြင်းပြည့်နေကြမှာစီးပါတော့တယ်အဲ့ဒီစီးတဲ့အခါမှာဆိုလို့ရှိရင်ကျွန်တော်တို့ကအများအမြင်ကတော့ကျွန်တော်တို့ကပို့ပြီးတော့ဆိုးသွားတယ်လို့ရှင်တယ်ပို့ပြီးတော့ဆိုးသွားတာလည်းဖြစ်နိုင်တယ်အဲဒါပေမဲ့လို့ကျွန်တော်တို့ထိမ့်သိမ့်မှုဟိုဟာတဲ့အားနည်းသွားလို့လာတယ်ဖြစ်နေပါ
မြေချောင်းတစ်ဆင့်ဟာသူ့ရဲ့တောင်းလင်းသုံးခုဖြစ်တဲ့တိုက်စားတာတည်ယူပို့ဆောင်တာနဲ့နှုတ်ပို့ချတာတွေကိုမဆောင်ရွက်နိုင်တဲ့အခါမှာတော့မြေချောင်းတွေဟာတဖြည်းဖြည်းကောလာနိုင်တယ်လို့ရေပညာရှင်တွေကသုံးသပ်ထားပါတယ်မြန်မာနိုင်ငံအမျိုးသားအဆင့်ရေအရင်းမြစ်ကော်မတီရဲ့အကြံပေးအဖွဲ့ထဲမှာပါဝင်တဲ့ရေပညာရှင်တယောက်ဖြစ်တဲ့ဦးချိုချိုကတော့ တင်းတုံးပို့ချမှုများလာပြီးမြစ်တွေတင်ကောလာမယ်ဆိုရင်တော့စိုက်ပျိုးရေးကဏ္ဍကိုပါထိခိုက်လာနိုင်တယ်လို့အခုလိုပြောရတယ
်။ဆိုရင်ကတော့မြစ်ထဲမှာတွေဒုက္ခရောမဟုတ်ကုန်းမုံမှာလည်းဒုက္ခရောတယ်။ကုန်းမုံကဒုက္ခရောဆိုကျွန်တော်အခုဒီအနေကြောင့်မြင်သူကျွန်းတွေပေါ်တယ်။မြင်သူကျွန်းစိုက်ပျိုးရေးကဩဇာကောင်းတယ်ညောဇာကောင်းတယ်အများကြီးထွက်တယ်။ကျောင်းသူတွေအေဒရိုက်ဘာတို့ပြည်တော်လူရဲ့ပရိုဆိုင်နေကြတဲ့နေရာခဏကြာအဲ့မြင်သူကျွန်းနဲ့မြင်သူကျွန်းမဟုတ်တော့တဲကျွန်းတွေဖြစ်သွားတယ်ဘာလို့ဆိုအပေါ်နေတိုက်စားလာတာတွေကမြင်မှုမဟုတ်တော့မြင်မှုကအပေါ်မှာပါပါပဲရှိတယ်တဘာလို့ပြောအဲ့မြင်မှုပေါ်ဖို့အတွက်လည်းနှစ်ပေါင်းရာနဲ့ထောင်နဲ့ချီပြီးတော့ကြာရတယ်ဒါပေမဲ့အဲ့ဒါတွေတစ်ပင်နေမရှိတော့အောင်အဲ့ဒါတွေကအရင်ဆုံးတိုက်စားပြီးတော့ပါသွားပြီပါသွားပြီဆိုရင်ကျန်တဲ့ဟာကအောက်ကကဘာမီခွန်မဲလားမသိဘူးဒီတဲတွေကြောက်တွေကျွန်တော်တို့အဲ့ဒီတဲတွေကြောက်တွေလာရင်တစ်ပင်အတွက်ဟောစာမရှိတော့ဘူးအဲ့ဒါကျွန်တော်အများကြီးထိခိုက်နေမှုရှိပါတယ်
မြစ်တွေချောင်းတွေဟာရေစီယာကောင်းနေရင်တဲနှုံတွေကိုအချိန်နဲ့တည်ဆောင်သွားနိုင်တဲ့အတွက်မြစ်ချောင်းတွေကိုထိမ့်သိမ့်တဲ့အခါရေလမ်းကြောင်းဖောက်ပေးတာတွေရေကျွင်းတူးပေးတာတွေလှုပ်ဆောင်တင်တယ်လို့ဥက္ကင်လက်ကအခုလိုပြောပါတယ
်။တွေးရသည်ကျွန်တော်တို့ရဲ့အဲဒီရေကြောင်းကိုပုံမှန်ရှင်းသွားပေးနိုင်မယ်။အခုညီနဲ့အဲတနေ့ကစတင်ပြီးတော့ကျွန်တော်တို့ဒီရေကြောင်းပုံမှန်ဖြစ်လာအောင်တွေးရသည်ပုံမှန်ဖြစ်လာအောင်လို့ဖန်တီးလိုက်မယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဒါအနည်းနဲ့များကျွန်တော်တို့ဘာလို့လဲဆိုတော့ဒီအပြင်မြစ်တရားရှိတယ်ကြီးတယ်လေအဲ့တော့ကျွန်တော်တို့ကဒီပါဖော်မလဲဆိုလို့ရှိရင်အင်္ဂလိပ်လိုပြောရင်တော့ကျွန်တော်တို့ကဒီကျွန်တော်တို့ရဲ့ dry season water course ဆိုပုံမှာပေါ့အဲ့ဒီရဲ့နွေရာဒီရေစီးကြောင်းကိုကျွန်တော်တို့ကဒီပုံမှန်တော့ကျွန်တော်တို့ကတန်ရှင်းမှုလို့ဟိုကျွန်တော်တို့ရဲ့နှုတ်ဆက်မှုလုပ်မယ်ဆိုလို့ရှိရင်ရေကြောင်းမှန်နေမယ်ဒီကြောင်းကိုဖြောင်းထားပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကအဲ့ဒါပို့ပြီးအောင်မြင်မယ်အဲဒီရေကြောင်းဖြောင်းနေလို့ရှိရင်မှန်နေလို့ရှိရင်ကျွန်တော်ပြောသူရေကြီးလာတဲ့အများဘာလို့ဆိုရှိနေတဲ့လက်ရှိနှုံးတွေကိုလည်းသူကတီမျောထဲနေပြီးတော့ဟောဒါရေကြီးကြောင်းရှိတယ်ဘာလို့ဆိုဒါတရအများဆုံးတည်သွားတာပ
ါဦးချိုချိုကတော့ချောင်းတွေဟာတုံ့ပြန်တက်တဲ့သဘောရှိတဲ့အတွက်မြစ်တွေချောင်းတွေပေါ်မှာစီမံကိန်းတွေလှုပ်ဆောင်တော့မယ်ဆိုရင်တိတိချာချာစီးစစ်ပြီးမှလှုပ်ဆောင်တင်တယ်လို့လည်းအခုလိုပြောပါသေးတယ
်။မြစ်တွေကသူတို့ကတုံ့ပြန်တတ်ပါတယ်။အဲကြတဘာဝလျောက်လဲသူတို့ဆိုတော့တိုက်စားမှုတို့ပူချမှုတို့လုပ်နေကြပါတယ်။အဲ့ဒါကိုကျွန်တော်တို့က use site ပြီးတော့လိမ္မာလိမ္မာမောင်းနဲ့ကင်ပြီးတော့လုပ်အောင်မယ်။အဲ့ဒါတဘာဝလျောက်ဖြစ်တာ။တဘာဝလျောက်မြစ်ကြီးတယ်လို့ဟိုဒီဒီမြေမိုးခေါင်တယ်လို့ရေစူးနေသွားဆိုတော့သဘာဝလျောက်ဖြစ်နေကြတယ်ကျွန်တော်ဟာဟိုဒါစီလို့မရဘူးအဲ့ဒါသဘာဝလျောက်ဖြစ်တယ်အဲ့ဒီဟာတွေကိုလည်းတစ်ခါလေးလူတွေကောင်းစီရင်ဝိုင်းပြင်မယ်ဒါပေမဲ့ပိုးဆိုတာလူပြောဘောကြောင့်ဖြစ်ရတဲ့ဖြစ်ရတဲ့ကြောက်စရာကောင်းပါတယ်မြန်လဲမြန်ပါတယ်နော်အဲ့ဒီ ADS ဖြစ်လို့ရှင်လဲမြန်ပါတယ်အဲ့ဒါတွေကတော့ဆိုတော့မြေပုံမှာကျွန်တော်တို့ဒီစီမင်းတွေလို့တဲ့ခါကျရင်ဒီဂယူးမဆိုင်ဖက်နဲ့လုံးမိတဲ့တကြောင်လူရဲ့ပြောကကြောင့်ဆိုတော့မြစ်ထဲမှာသရားတိုင်းတွေအများကြီးစိုက်နေတာတို့မြစ်ကြီးကိုပိတ်ပြီးတော့ဆေးကြီးဆောက်တာတို့အဲ့ဒါမျိုးတွေအကုန်လုံးကဒီမြစ်ကိုပို့ပြီးတော့ထိခိုက်စေပါတယ်။အဲ့ဒါမြစ်ရဲ့သဘာဝကသူကတုံ့ပြန်တဲ့သဘာဝရှိတော့သူကလူကသွားပြီးတော့သူ့ကိုထိရင်သူကပြန်မတုံ့ပြန်မှာ
။ဒါအပြင်ကြည်သူတွေအနေနဲ့မြစ်ရေကိုအလွန်ကျုံတုံးချပြီးစိုက်ပျိုးလုပ်တာတွေမြစ်လမ်းကြောင်းကိုပိတ်ပြီးငါးဖမ်းဆီးတာတွေမြစ်တွေ့ရတဲ့အမိုက်နဲ့အညစ်အကြေးဆွန့်စရာအဖြစ်မြင်နေတာတွေကိုလည်းမပြုတ်လောက်ချဖို့ပညာရှင်တွေကပြောဆိုနေကြပါတယ်။ဒါကြောင့်မြစ်ချောင်းတွေကိုထိမ့်သိမ့်တဲ့အခါအစိုးရတမကပြည်သူတွေအနေနဲ့လည်းပူပေါင်းပါဝင်မှုလိုသလိုမြေစီးပွားတိုက်စားမှုတွေကိုအမြန်ဆုံးထိမ့်သိမ့်မှုအတွက်လည်းတက်တော့တစ်ပင်စိုက်ပျိုးတာတွေကိုလှုပ်ဆောင်တင်နေပြီလို့ပညာရှင်တွေကနှိုးဆော်တိုက်တွန်းနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြစ်မကတရင်အေဂျင်စီကနေ VOA ကိုဖေးပို့လိုက်တာဖြစ်ပါတယ်။
မြန်မာတခွင့်အစီအစဉ်ကိုနားဆင်ကြကြရတာပါရှင် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အချက်ပေးစာတွေပေးပို့လို့ရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဝက်မှာတရရိုက်လိုင်းဆွေးနွေးခဲ့အစီအစဉ်ကိုစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေနေ့ညအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ2495 3250နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သောရရှင်တွေစောင့်မျှော်နေတဲ့တရားလိုင်းဆွေးနွေးကန်အစီအစဉ်အလှပ်ပါစီစဉ်တင်ဆက်သူကိုအောင်နူနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်သောရရှင်များခင်ဗျာဒီမနက်ကမှဆိုးရဝင်နှန်းလို့လူသိများတဲ့နိုင်ငံဝန်ထမ်းတွေပြုရင်ပြောင်းလဲရေးအတွက်အချင်းပြည့်ချစားမှုတွေဘိုးချုပ်ကံမှုတွေရှော့ချမဲ့အစီအစဉ်တွေပေါဝင်တဲ့မဟာဗျူဟာတစ်ယောက်ကိုချမှတ်ကျင့်သုံးမှုအစိုးရကစီစဉ်နေပါတယ်အစိုးရရန်ရမ်းမှာအရေးကြီးတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေသလဲဘာတွေပြင်ဆင်မှုတွေလုပ်နေသလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အခုတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်နေပါပြီအရင်ဆုံးတော့ကျွန်တော်ပင်နယ်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့တင်းစားဆရာဆရာဦးစိသူအောင်မြင့်မြန်မာရေးသုံးသပ်သူကိုစီရဲသူရေရိုးရဲ့သဘောထားမြင်တွေကိုအရင်ဆုံးရေဘူးရအမြင်တွေကိုကျွန်တော်ကြားချင်ပါတယ်ဆိုတော့မြန်မာနိုင်ငံမှာအစိုးရရန်နေရာတွေကဒီဝန်ထမ်းတွေရဲ့လက်ရှိအစ်စင်တန်းကရေဘူးရပြောမှဆိုလို့ရှိရင်ဘလို့အခြေအနေမျိုးမှာရောက်နေလဲဆရာဦးစီတော်မြင့်အရင်ဆုံးအချင်းချင်းသုံးသပ်ပေးပါလားခင်ဗျအ
ဲဒီနိုင်ငံဝန်ထမ်းတွေရဲ့ဖွဲ့စည်းတိုက်ဆောက်ပုံကအရင်စစ်အာဏာရှင်အစိုးရလက်ထက်တုန်းကအဲစစ်အာဏာရှင်စနစ်ကိုဟိုအာမခံနိုင်တဲ့ဟာပေါ့နော်အဲ့ဒါကိုကြားခံပေးဖို့ဆိုပြီးတော့မှအဲ့ဒီရွေချက်နဲ့သူတို့ကလုပ်ထားတာထုတ်ထားတဲ့ခါကျတော့ဝန်ထမ်းအကြီးအကဲတွေအကုန်လုံးပေါ့နော်ကျွန်တော်တို့ဘလို့မှစစ်ကူလို့မရတဲ့လက်နက်ကိုင်ဖွဲ့စည်းကြလဲမဆိုင်တဲ့ဒီစီးပွားရေးနဲ့သက်ဆိုင်တဲ့နေရာတွေပညာရေးနဲ့သက်ဆိုင်တဲ့အကုန်လုံးကိုဒီတပ်မတော်စစ်မှုထမ်းတွေနောက်ပြီးတော့မှစစ်မှုထမ်းဟောင်းတွေအကုန်လုံးကိုထည့်သွင်းပြီးတော့လုတ်ကင်လာခဲ့တဲ့အခါကျတော့ဒီနိုင်ငံဝန်ထမ်းတွေဆိုတာကတကယ်အထူးသက်ဆိုင်ရာဝန်ကြီးဌာနအပြီးပြီးကိုလုတ်ကင်ဆောင်ရွက်စရာတွေကိုအကောင့်ထဲပေါ်ပေးနိုင်တဲ့ရန်လျားပုံစံအဲ့ဒါမဖြစ်ခဲ့ဘူးဆိုတော့အဲ့ဒီဥစ္စာတော့ကနေစပြီးတော့ပြောမယ်ဆိုရင်တော့လက်ရှိအဲ့ဒါကိုအခုလက်ရှိအစိုးရကအမွေဆက်ခံပြီးတော့ရလိုက်တာပဲရလိုက်တဲ့အခါကျတော့ဟိုတော်တော်လေးကိုအစင်မပြေတဲ့ရန်လျားကြီးလို့ပြောရင်ပြောလို့ရနိုင်တယ်ပေါ့နော်အကြီးအချင်းအရာရောလူမနေရာမှဖြစ်မှုတွေရောခုနကတော့အာဂရီလိုက်စားတွေရောအများကြီးအမွေဆက်ခံရတဲ့အခါကျတော့အဲ့ဒါကြီးကိုပြုပြင်ပြောင်းလဲဖို့ဆိုတာကတုံတန်ကိုလုပ်လို့ရမှာမဟုတ်အခုတော့ဒီမဟာပြူဟာစီမံချက်ဒီမှာချပြီးတော့လုပ်မယ်ဆိုတဲ့အခါကျတော့ဒါရည်ရှိပေါ့လေရည်ရှိတွေရှိမယ်ရည်လိုတွေရှိမယ်ဒါတော့တကယ်ကိုစနစ်တကျလုပ်သွားဖို့လူတွေရန်ရအဖွဲ့ကြီးလို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီကိုစည်ရသူရဲ့သဘောထားလဲကြားချင်ပါတယ်ခင်ဗျတေချာတာကတော့ဒီဟိုပြုရင်ပြောင်းလဲလုပ်မယ်ဆိုကြရတော့ပြင်စရာတွေရှိနေတာပေါ့လေဆိုတော့လက်ရှိကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဝန်ထမ်းတွေရဲ့ဟိုအဆင့်တန်းဘယ်တိုင်းဘယ်လိုအခြေအနေမျိုးမှာရောက်နေလဲကိုစည်ရသူ
ဒီကတော့ကျွန်တော်တို့ဟိုဒီပြည်သူဝန်ထမ်းရန်တွေကတော့ဒီနိုင်ငံကိုပြုတ်တုတ်တမှုရအောင်ကျွန်တော်တို့ဆွဲတင်တဲ့နေရာမှာဆိုအဓိက engine ဖြစ်ရမှာပေါ့ကျွန်တော်တို့ဒီမှာကတော့ဟို private sector လို့ခေါ်တဲ့ public ကဏ္ဍကလည်းအားမကောင်းသေးတဲ့အခါကျတော့ဒီဟိုပြည်သူဝန်ထမ်းရန်တွေကိုပဲဒါကျွန်တော်တို့ကအခြေခံအမှဖြစ်တယ်အဲ့မှာသူကအားနည်းချက်တွေရှိနေတာပေါ့အားနည်းချက်ကတော့နံပါတ်3ချက်လောက်ကျွန်တော်ပြောချင်တာပေါ့နံပါတ်1ချက်ကတော့ capacity ပေါ့သူကအခြေချင်းပိုင်းမှာကျွန်တော်တို့ကအားနည်းမှုရှိနေတယ်ဒါကလည်း latent တရားမှုလို့နောက်ပြီးအခါကျရင် case ဆက်ဆက်ကသာဆုံးဝေခံလာရတာတို့အဲ့အရာကြောင့်မလို့ကျွန်တော်တို့ကအခြေချင်းပိုင်းမှာပေါ့လေဥမာခေါင်းဆောင်မှုပိုင်းမှာပဲဖြစ်ဖြစ်ဒီကိုယ်ဆိုင်ရာနယ်ပယ်ရဲ့ပညာရဲ့ချွမ်းကျင်မှုပိုင်းမှာပဲဖြစ်ဖြစ်အဲ့လိုမျိုးတွေမှာကျွန်တော်အားနည်းနေတယ်နောက်တစ်ချက်ကတော့ပါလဲဆိုတော့စိတ်ဓာတ်တက်ချွတ်မှုအဲ့ကောင်ကလည်းဒါကအားနည်းနေတယ်အမြင့်ဆုံးအခြေအနေမှာမရှိဘူးဆိုတော့ဟိုလာတာဝင်ဝင်နေတာတို့နောက်ပြီးရခါကျရင်ဒီမှနေရာမှာမဖြစ်တာတို့အဲ့အရာမျိုးတွေကြောင့်မလို့လဲဒါဒီကစိတ်တက်ကြွမှုကလည်းအားနည်းနေတယ်ပေါ့နော်ဝန်ထမ်းပိုင်းမှာကဒီအပေါ်ပိုင်းမှာရောကျွန်တော်တို့အလဲရောအောက်ဆုံးမှာရောဒါမျိုးချွတ်ရင်းချက်တွေကျွန်တော်တို့ဖြစ်နေတယ်အဲနောက်တစ်ခုကကြတော့ဘာဖြစ်လဲဆိုတော့ corruption ပေါ့ corruption ကတော့ဘာလို့ခြားစားရလဲခြားစားရဆိုတာဒီငွေကြေးရတော့လကောင်ဒါမှမဟုတ်ပဲငွေကြေးကြောင့်မဟုတ်ပဲလဲစန္ဒပိုင်းပါညာပေါ့နော်အဲ့လိုမျိုးဒီကြောင့်မဟုတ်လို့လဲဒါကခုနလိုမျိုးဟုတ်ခြားစားတဲ့ဝန်ထမ်းလည်းရှိတယ်ခြားမစားတဲ့ဝန်ထမ်းလည်းရှိတယ်ဒါပေမဲ့အဲ့ခြားစားမှုကြောင့်ကတော့ခြားမစားတဲ့ဝန်ထမ်းကိုခြားစားတဲ့ဝန်ထမ်းကကျွန်တော်တို့စိတ်ဓာတ်ပြပြမှုတွေဖြစ်နေတယ်။နောက်ပြီးအခါကျတော့ဟိုသူတို့ရေချင်းရှိကြလို့ကျွန်တော်မပေါ်နိုင်ဘူး။ရေချင်းအားနည်းမှုတွေလည်းကျွန်တော်ဖြစ်နေတယ်။အဲကျတော့ပြည်သူတွေလိုအပ်တဲ့ကျွန်တော်မဆောင်ဘူးပြီးတဲ့နေရာမှာကျွန်တော်အားနည်းမှုတွေကျွန်တော်ဖြစ်နေတာပေါ့နော်။အဲ့ဒီ၃ချက်နဲ့ကျွန်တော်ညှိနေတာပေါ့
Okay, Jesus. General, the Sunni way to go, Kulan Power Sunni Meturio, the general email, Facebook, and people that are Pokuri, Shinibari, so that you know, Yen Zone or the email pizza, the two Yen Zone Popiajimari, or email and put Ulami TMU and she and not take a view pizza to Surachi, Masumo, Papiabi Wangam.
အရက်သားကိုယ်စားလှယ်များနဲ့စီပင်အမှုဆောင်အရာရှိအတွင်းမှုများဖြစ်ပါဝင်သည့်မြို့နယ်စီပင်တာယာရေးကော်မတီများဥပဒေပြဋ္ဌာန်းလိုက်မှုသည်အနာဂတ်ဖက်ဒရယ်အတွက်ရှေ့ပြေးပြုပြင်မှုတရက်ဖြစ်ပါသည်သို့သောအမှုဆောင်အရာရှိလုပ်ပိုင်ခွင့်အရရက်ကိုအရက်သားများဝင်ရောက်ဆောင်ရွက်ရာတွင်နှောင့်နှေးစေခြင်းမေးပြောက်အောင်အချိန်ဆွဲခြင်းလုံးဝရပ်တန့်စေခြင်းစသည့်နည်းများဖြင့်ဟန်တာနေပါသည်စီပင်တာယာရေ ားမလဲပါဘူးဗျာ။တာမန်ပြည်သူတဦးအနေနဲ့တိုးတိုးနဲ့လူရင်းပြောရရင်တော့ဖွဲ့စည်းပုံပြင်မှရမယ်။အရသာဆိုရလက်ထဲအာဏာအပြည့်အဝအကုန်ရောက်မှရမယ်။ဒီအကျင့်ပြတ်ခြားစားမှုဟာဦးနေဝင်လက်ထဲအာဏာရောက်ခတဲ့ကနေဦးသိန်းစိအစိုးရဆင်းသွားခံဒီအထီကိုဆိုးဆိုးဝါးဝါးကိုလှုပ်သွားကြပါတယ်။ယနေ့ NND အစိုးရလက်ထက်မှာတော့အတော်လေးတိတိတသားကြီးမလုံရဲကြပေမဲ့လောက်တာကတော့အများကြီးကိုရှိနေပါသေးတယ်အောက်ခြေကနေထိပ်ပိုင်းအထိကိုရှိကြပါတယ်အောက်ခြေကတော့စီပင်သားရာတရားရေးရဲတပ်ဖွဲ့စိုက်ပျိုးရေးအခွန်ရုံးယနေ့ဒီမိုကရေစီစနစ်အရသာအစိုးရမှာအယုတ်အဆိုးဆုံးကိစ္စတွေပ
ါဟုတ်ကဲ့ဒါကတော့ကျွန်တော်တို့တော်တာရှင်တွေကအင်းမင်းနဲ့ပြဖို့ထားတာတွေမဆင်မဖက်ပြသွားတာပါဆိုတော့ကျွန်တော်ဆရာဦးစီသူကိုမေးချင်ပါတယ်ဒေါ်ဆန်းစုကြည်ကဒီမဟာဗျူဟာကိုချက်ပြတဲ့နေရာမှာသူပြောထက်ပြောတာတစ်ချက်ရှိပါတယ်သူကဝန်ထမ်းဖွဲ့စည်းရာကောင်းမွန်သောဒီမိုကရေစီအုပ်ချုပ်ရေးရဲ့ကျော်ရုံးမှန်တိုင်းဖြစ်ပါတယ်ဆိုပြီးပြောပါတယ်ဆိုတော့ဒီအရသာအစိုးရအနေနဲ့ကလည်းပြုရင်ပြောင်းလဲရေးတွေလုပ်နေရဆိုပေမဲ့အောက်ခြေမှာဘာမှသူရရပြောင်းတာမတွေ့ဘူးဆိုပြီးဝေဖန်တယ်နေလဲကြားပါတယ်ဒါပေမဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကကြတော့လေဒီအစိုးရရန်နေရထင်သလောက်မပါလို့သူတို့လုံးချင်သလောက်မဖြစ်တာဆိုတဲ့သဘောမျိုးတွေပြောရလဲရှိပါတယ်ဆိုတော့ဒီဝန်ထမ်းရန်နေရမှာဒီလိုပေါ့လေအပြောင်းလဲတွေတကယ်မှဟိုအပြေးတယ်တကယ်ကြိုးရုံမနိုင်လို့ဆိုတဲ့ဒီဝန်ထမ်းရန်နေရပါလာဖို့ဆိုလို့ရှိရင်ဆိုအရေးကြီးလုပ်ဖို့လိုတာဘာတွေများဖြစ်မလဲဆရာဦးစီသူ
ပထမတစ်ခုကအခုဆိုရင်ဟိုနိုင်ငံရေးပို့ချုပ်ခေါ်တဲ့ဒီအစိုးရဟိုကြပါတော့တာဝန်ရှိတဲ့လူတွေပြောင်းလဲသွားပါပြီရွေးကောက်ခံတွေကတက်လာတော့ပေါ့နော်ဟိုဝန်ကြီးအဆင့်တွေတက်လာတယ်ဒုဝန်ကြီးအဆင့်တွေတက်လာတယ်နေတွေတိုင်းနဲ့ပြည်နယ်တွေမှာဆိုရင်ပြည်နယ်ဝန်ကြီးတွေပါတွေကသူတို့တက်လာတယ်သူတို့တွေကဒီဝန်ထမ်းတွေနဲ့အလုပ်လုပ်ရတာပေါ့အလုပ်လုပ်ရတဲ့အခါကျတော့သူတို့တွေမှာဟိုစိတ်ကူးကောင်းတွေပြည်ပြည်ပြောင်းလဲစရာတွေအကုန်လုံးဖူကျိုးမဖက်ပဲနဲ့အာဂရီမလိုက်စားပဲနဲ့လုပ်မယ်ဆိုတဲ့စိတ်ကူးစိတ်သားတွေအကုန်လုံးသူတို့ဒီမှာဟိုရှိကြပါတယ်အကုန်လုံးကအလုပ်တွေလုပ်နေကြပါတယ်ဒါပေမဲ့ဒီဟာကြီးကိုအကောင့်ထဲပေါ်ဖို့ကြားတဲ့အခါကျတော့လက်တွေ့လောက်ရမှာကတော့သူတို့ကြီးပဲဒီအပေါ်ထိပ်ပိုင်းကနည်းနည်းလေးပဲလုပ်လို့ဘယ်လိုမှမရနိုင်ဘူးအောက်မှာတကယ်ဒုနဲ့တယ်နဲ့ရှိတဲ့ဝန်ထမ်းတွေကတက်တက်ကြွကြွလိုက်ပြီးတော့ဟိုလုပ်မှသာရမှာအဲ့တော့ဝန်ထမ်းတွေကတက်တက်ကြွကြွလုပ်မှရမယ်ဆိုတဲ့အခါကျတော့အစိုးရတုန်းကကျွန်တော်ရောကိုစီရသူတို့ပြောထားတဲ့ပြဿနာတွေကခံနေတယ်သူကအဲ့ဒါကဘာကြီးခံနေတယ်ဆိုတဲ့အခါကျတော့အဲတချို့ဆိုရင်ဟိုစေတနာကိုမပါတာပေါ့နော်ဒီဝန်ထမ်းတဲကိုရောက်လာကြတဲ့ဟိုကတနည်းပေါင်းများစွာသူတို့စိတ်ထဲမှာဆွေးနေတဲ့တော်တော်များများကအဲဒူအဂရီလိုက်စားမယ်ဒီကနေပြီးတော့ချမ်းသာကျွယ်ဝအောင်လုပ်မယ်ဆိုပြီးတော့မှရောက်လာတာတွေလည်းရှိတယ်တချို့ရေဦးသားရောက်လာရင်လည်းဟိုပြေလည်အောင်အဂရီလိုက်စားမှုလုပ်ပြီးတော့မှရသွားတာလည်းရှိတယ်ဆိုတော့ဒီအခြေအနေတွေအောက်မှာတချို့ကြတော့ဟုတ်ပြီပြည်ပြည်ကြောင်းလေးကိုသူတို့ကိုယ်တိုင်လည်းသွားကျင်နေပြီဝန်ထမ်းကောင်းတွေလည်းဖြစ်ကြပါတယ်ဒါပေမဲ့သူတို့မှာကလိုက်ပါဆောင်ရွက်ဖို့အတွက်ကြတော့အရေးချင်းကလည်းမရှိပြန်ဘူးဒီကာလကြီးမှာအရေးချင်းကဘယ်မှမလို့ခဲ့ပဲရှိမှာတော့ကအဲ့လိုတွေကလည်းရှိတယ်အဲ့လိုရှိတဲ့ခါကျတော့အဲ့ဒီပြဿနာတွေအများကြီးရှိတဲ့ဟာကိုခုနကတော့နိုင်ငံရေးရာဒူးတွေရသွားတဲ့ခေါင်းဆောင်တွေပေါ့နော်အစိုးရအဖွဲ့ဝင်တွေကနေပြီးတော့မှသူတို့တွေကတော့ဒီဟာကိုတွေးမိကြမယ်လို့တော့ကျွန်တော်မထင်ဘူးသူတို့တွေကဒါပဲတွေးမယ်ဆိုရင်သူတွေကကောင်းတဲ့ policy တွေချမယ်အဲ့တော့အလုပ်တွေလုပ်ကြမယ်အဲနောက်တို့တွေကိုယ်တိုင်စံပြအနေနဲ့ဒါအာဂရီလိုက်စားမှုမရှိဘဲနဲ့ဒီလိုကြိုးပြလုပ်မယ်လို့သူတို့ကစဉ်းစားပြီးမယ်အဲ့သူတို့အဲ့ဒီမှာမေးချင်ရင်းနေတာတခုကတော့ဒီဝန်သားအဖွဲ့အစည်းကိုအရှိကိုရောက်တော့တွန်းပြင်မဲ့နီလန်းနေသူတို့အမျိုးမျိုးသူကရှာရတော့မယ်နိုင်ငံတကာမှာရှိတဲ့အစိုးရကောင်းဆောင်တွေနဲ့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကောင်းဆောင်တွေနဲ့တူမှာမဟုတ်ဘူးသူအမျိုးမျိုးသူကကြည့်ရမယ်စူးစမ်းရမယ်ဘာတွေဖြစ်နေလဲဒီဝန်ထမ်းကအဖွဲ့ကြီးကဒီဝန်ထမ်းအဖွဲ့ကြီးဒါလိုက်ပါလာနိုင်အောင်ဘာတွေလုပ်ရမလဲဆိုတဲ့ဥစ္စာကိုသူစီစီကြကြအရေးချင်းရှိရှိနဲ့လုံနိုင်မှသာသူကအသင့်ပြီးမှာဆိုတော့အဲ့ဒီအပိုင်းကဏ္ဍမှာတော့လောလောဆယ်ဒီ NLD အစိုးရအဖွဲ့ဝင်တွေကအများကြီးလိုအပ်ချက်ရှိနေသေးတယ်လို့ကျွန်တော်ဒီမှာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုစေးသူလည်းမေးချင်ပါတယ်ဟိုတကယ်တော့ဒီမြန်မာပြည်မှာဒီရှာလုံးကဟိုအခုနိုင်ငံဝန်ထမ်းပြည်သူဝန်ထမ်းဆိုရတဲ့အစိုးရဝန်ထမ်းလိုပဲရေဦးရဟိုနားလဲရပုံရပါတယ်ဆိုတော့ဝန်ထမ်းနေနေနဲ့ရလဲပဲအစိုးရအတွက်ပဲအလုပ်ကျွေးပြုရမလို့ဟိုနားလဲထားရလို့များလားဆိုတော့ဟိုကျွန်တော်အဲ့လိုစဉ်းစားမိတာပါဆိုတော့ဒီလိုအခြေအနေမျိုးကြီးကိုထိန်းချုပ်မှုဆိုလို့ရှိရင်ဟိုစနစ်တစ်ခုရှိဖို့ကပိုရေးကြီးလားဒါမှမဟုတ်ဟိုလူတွေကိုဟိုပြင်မောအရေးကြီးလားဆိုလိုတာဟိုစနစ်နဲ့ဒီလူလူနဲ့ပေါ့လေဘယ်အောင်ကျွန်တော်တို့ဦးစားပေးပြီးတော့ဟိုလှုပ်ဖို့လိုမလဲ
ဟုတ်ပြန်ယူတော့ပြင်ရမှာပေါ့ကျွန်တော်လူအခုထိတ်ပိုင်းပေါ့လေခေါင်းအမိုးလုံးမှာဆိုတော့အဲဝန်ကြီးလိုက်လို့ကျွန်တော်တို့ဒုဝန်ကြီးဆင်ဒါတိုင်းနဲ့ပြည်နယ်ဆိုတဲ့ဝန်ကြီးချုပ်ဝန်ကြီးပေါ့နော်နောက်ပြီးရင်အပြောင်းအလဲဆင်လို့ကျွန်တော်တို့တမန်တော်တို့ကျွန်တော်တို့နိုင်ငံတော်အတိုင်းပြန်ပုတ်ကိုအဲ့လိုပုတ်ကိုလေဆင်ရတော့ကျွန်တော်စံပြကျွန်တော်ဖြစ်ရမယ်အဲ့တော့အဂတိဆိုတာလည်းဒီဘာလည်းမဟုတ်ဘူးပေါ့လေဒါငွေကြေးတွေမဟုတ်ဘဲနဲ့ဒီဆန္ဒဂရိကိုတိတ်ညွတ်တဲ့ယူဝါဒအဲ့ဒါမျိုးစတယ်ပေါ့အဲ့ဒါ ਈ နဲ့ပတ်သက်ပြီးတော့ခုနလိုမျိုးမြတ်မြတ်တတကျွန်တော်တို့ရှိတဲ့ပုံကိုမျိုးကိုရှိရနေလောက်ကြရတဲ့ပုံကိုမျိုးတွေရှိဖို့လိုတယ်အဲ့ဒါတခုပေါ့နော်နောက်တစ်ခုတော့ဒါရှေ့အားကြီးလိုထိပ်ပိုင်းရဥဆောင်မဲ့ခေါင်းဆောင်တွေရှိပြီဆိုရင်ဒါစနစ်ကိုကျွန်တော်တို့ပြင်ဖို့လိုတယ်နောက်မို့ဆိုရင်စနစ်ကိုမကောင်းရင်ဒါသူတို့လက်ညှိုးထိုးနေမှာဆိုတဲ့ခါကျတော့စနစ်ကိုကျွန်တော်တို့ပြင်ဖို့လိုပါတယ်စနစ်မှာတော့ခုနလိုမျိုးကျွန်တော်လွဲနေတာရှိတယ်လူမှန်နေရာမှာမဖြစ်တာရှိတယ်အဲနောက်ပြီးတဲ့ခါကျရင်အဲလာကအခချင်းကိုကျွန်တော်ယော်နေနေတာရှိတယ်အဲတော့ပြီးတဲ့ခါကျရင်ရေချင်းမိုင်းနှိမ်ပါနေတာရှိတယ်ဒါတွေအကုန်လုံးကကျွန်တော်တို့ကဟိုတပြိုင်တည်းတည်းကျွန်တော်တို့ပြင်ရမှာပဲနံပါတ်ပထမဆုံးစလုပ်တင်တာကတော့ဟိုရေချင်းလိုက်ကျွန်တော်တို့ကယာရုတိုးတက်စီတယ်အဲလာကချင်းကိုအခချင်းကိုကျွန်တော်တို့ပြင်ရဆိုတဲ့ဒီ move ပေါ့နော်အဲ့ဒီဟာကတော့ကျွန်တော်တို့ကပြည့်ပြည့်စုံစုံအလိုက်နာဖို့လိုရအရင်ရောက်လို့ဒါဇာတ်ဥရင်တက်တာမျိုးပေါ့နော်ကျွန်တော်တို့
အ
ဲ့လိုမျိုးပုံစံမျိုးကျွန်တော်တို့မသွားအောင်ပေါ့ပြီးတဲ့ခါကျရင်တော့ဒါဟိုခြားစားမှုလို့ပြောလို့တော့ဟိုအင်္ဂလိပ်ခေတ်ကကျွန်တော်တို့ကရှိခဲ့တာပေါ့နော်ဒီ modern ကျွန်တော်တို့ bureaucracy လို့ခေါ်တဲ့ခေတ်မီကြီးရန်နေရဒီဝန်ထမ်းရန်နေရစပေါ်ကလေးကသူကစဖြစ်ခဲ့တာဆိုတော့ဒီပြည်အောင်စု parliament democracy ခေတ်မှာလည်းတောက်လျှောက်ဖြစ်ခဲ့နောက်ပြီးတဲ့ခါကျဥနယ်ခေတ်နောက်ပြီးတော့ဒီတက်မတော်ဆိုရခေတ်အဦးသိန်းစိန်ခေတ်ခုလက်ထက်စီကိုဒါတောက်လျှောက်ပါလာဆိုတော့ကျင်းပြီကြပါနိုင်ငံနဲ့တူတူကိုဒါတောက်လျှောက်ပါလာတဲ့ဆိုတဲ့ခါကျတော့ဖြည့်ရှင်းမှုတော့ကျွန်တော်ခက်တယ်။ဒါပေမဲ့ဒီခုကတော့ဒီခေါင်းဆောင်ပိုင်းကတော့ဒါကတော့ဖြည့်ရှင်းမယ်ဆိုတော့အနိုင်ထံချထားတဲ့ပုံ
။ Okay ဟိုလောလောဆယ်ရတယ်။နိုင်ငံရေးစံတာတော့ရှိနေတာပေါ့လေ။ Okay Okay ကျွန်တော်အခုဒီကျွန်တော်ဆွေးနွေးစံ
တာတော့ရှိနေပါတ
ော့။ Okay ကျွန်တော်တို့ဆွေးနွေးဝက်တွေကိုဆက်သွယ်ထားတဲ့ပုံကိုယ်တွေကိုလည်းအလှည့်ပေးချင်ပါတယ်။အရင်ဆုံးတယောက်ကတော့ကျွန်တော်ဟိုစကိုင်းတိုင်းမြင်းမှုမျိုးကဒေါက်တာတန်းတင်ဖြစ်ပါတယ်။ဒေါက်တာတန်းတင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ Okay ပြည်သူဝန်ထမ်းဆိုတာကတော့ပြည်သူဝန်ကိုထမ်းဖို့ပြည်သူရဲ့เนาะငွေနဲ့ခန့်ထားတဲ့စာရင်းခေါ်တဲ့ကြော့မှခင်ဗျာဒါပေမဲ့ပြည်သူပေါ်မှာအနိုင်ကျင့်ဗိုလ်ကျနေပြီဖြစ်နေပါတယ်အခုလဲဒီကျင့်မပြောင်းလဲတဲ့နဲ့ဒီဝန်ထမ်းတွေကတန်လန့်တိုက်နေလို့တိုးတက်မှုတွေတွေ့ရတော့မတွေ့ရပဲဖြစ်နေပါတယ်ကျွန်တော်အနေနဲ့1983ကနေ1988ထိတက်သေးရောအရသေးပါပြည်သူဝန်ထမ်းခဲ့ပါပြည်သူပြည်ကြီးခိုးတာတွေဒီလိုဒီစီရင်ဖလှယ်တာတွေလက်ထိုးတာတွေနော်လက်စားတာတွေအတရားတစ်ပြင်းရှာဖွေတာတွေကိုကျွန်တော်အများကြီးတွေ့ရပါတယ်။လက်ထိုးကောင်းတဲ့လူတွေဟာနေရာကောင်းနေခွင့်ကောင်းနေခွင့်ရည်တွေအများကြီးရတာကိုတွေ့ရပါတယ်။နောက်ဆုံးပြေးလဲပြေးမှယူလဲယူမှဖြစ်မယ်ဆိုတဲ့အချိန်လေးကိုကျွန်တော်သိလာတဲ့အတွက်ကျွန်တော်ဟာအလုပ်ကနေပြီးတော့နှုတ်ထွက်ခဲ့ပါတယ်။အဲတော့အပိုင်းလေးကိုအပေးလိုက်ပေါ့နော်။ပုံမလေးကိုပေးမှလုပ်လို့ဆိုတာဆက်ဆွဲထားနေပြီးတော့ပြည်သူဝန်ထမ်းတွေဟာပြည်သူရဲ့အမုန်းကိုပဲရနိုင်ဦးမှာပါကျွန်တော်မျိုးမှာဆိုလို့ရှိရင်မြေကြီးရဲ့စိုက်ပျိုးရေးတို့လဝကတို့ကျမ်းမာရေးဌာနတွေနော်ပညာရေးဌာနတွေဟာမသိခင်ပုံနေကြတာပါပြင်ဖို့ဆိုရင်ကျွန်တော်တခုကြံပေးနေတာကတော့ရေးယူဆောင်ရွက်ပေးမယ်စောင့်ကြည့်မယ်ပြည်သူအားကိုးရတဲ့ပြည်သူအခွင့်အရေးတာဝယ်စောင့်ရှောက်ရေးကော်မတီမျိုးတိုင်းမှာဖွဲ့ပေးဖို့လောကနေကြောင်တင်ကြရပါတယ်ခင်ဗျာ
โอเคကျေးဇူးပါဒေါက်တာတန်တေခင်ဗျာကျွန်တော်နောက်တူးလည်းရှိပါသေးတယ်ရွှေဘုံမျိုးကကိုဇော်ဝင်းနိုင်ဖြစ်ပါတယ်ကိုဇော်ဝင်းနိုင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာကျွန်တော်လည်းအဲ့မှာ quality ဆိုတဲ့ရည်ချင်းတွေကိုကျွန်တော်လူသက်ပါတယ်ဗျာကိုချင်းတရားလည်းကောင်းမှုဆိုပါတယ်ဗျာခုဆိုဝန်ထမ်းတွေကလည်းအဲ့မှာကျင့်သက်ခြားစားမှုတွေဒါများတော့ကျွန်တော်လည်းအဲ့ quality ကိုကိုယ်ကိုပြုပြုညံ့ကြတဲ့တွေကိုကျွန်တော်လက်ခံပါတယ်ကျူးတူချင်းချင်းပါပဲနော
်โอเคကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်အခုဟို ဟိုကျေးဇူးပါခင်ဗျာကိုဇော်ဝင်းနိုင်ဆွေးနွေးပေးတာအခုကျွန်တော်တို့ဒီမှာပေးစာတချို့ပို့ထားတာလည်းရှိပါတယ်ဒါလည်းဆော့ဆော့လူတွေပြောသွားတာတွေအားလုံးနဲ့ဆက်နွယ်နေပါတယ်သူကတော့ဒေါက်တာကျော်ရှိန်ဆိုတဲ့ email ဖြစ်ပါတယ်သူကတော့ခြားစားမှုနဲ့ဗဟိုဦးစီးချုပ်ကံမှုခေါင်းစဉ်နှစ်ခုကပြားတလန်းတန်တလန်းမှာတဲ့ခြားစားမှုလည်းသူပြောတဲ့ဗဟိုဦးစီးမှုလည်းဖြေလျှော့ပေးမယ်ဆိုရင်တော့သူတို့တွေလက်ကမောက်ခတ်ပြီးပေါ့ဗျာတဲ့ခြားမစားမှဗဟိုဦးစီးစနစ်ကိုလျှော့ပေးလို့ရပါလိမ့်မယ်တဲ့ငငယ်ကရွာမှာတော့ငါအဲ့အင်းလေးတလုံးကိုအဟောင်းပြန်တာမြင်မှုပါတယ်တချို့တိုင်ကိုချာလိုက်စားထားပါတယ်အခေါင်းပေါက်ကြီးဖြစ်နေပါပြီတဲ့ဒါဆိုရင်တိုင်တင်းနဲ့လဲရတယ်တချို့ကတော့တဝက်တစ်ပြက်ပေါ့တဲ့ဒါဆိုရင်တိုင်ကိုဆက်ပေးရပါတယ်တဲ့တချို့ကျတော့အပေါ်ရံနည်းနည်းလေးချက်ကြိုက်ထားတယ်ဒါဆိုရင်တော့ချက်ကိုခါချပြီးရိုက်ချနောက်ပြီးတော့ရင်းနှီးချီတော့ရပါတယ်အချိန်တွေကတော့အတော်ဆုံးနေပါပြီတဲ့ရက်ဆက်မှာမင်းဖြစ်တဲ့တဲ့ဥပဒေတိုင်းခြားတွေကိုရှင်းစေချင်တာတော့ကြာပါပြီဆိုပြီးသူကရေးပါတယ်ဆိုတော့ဒီဒေါ်ဆက်စုကြည်ကလည်းပဲသူ့ဒီမိန်ကုန်းထဲမှာပြောတော့တာတခုပါပါတယ်ဒီမိုကရေစီစနစ်မှာမလုံမရှုပ်မပြုတ်အတွေးခေါ်အတွက်နေရာမရှိနိုင်ဘူးဆိုပြီးတော့သူကပြောပါတယ်ဆိုတော့အစိုးရဒီမဟာဗျူဟာအကောင့်ထဲပေါ်တဲ့နေရာမှာပြက်ပြက်သားသားဒီအရေးယူကင်တာလောက်လာမယ်ဆိုတော့ဟိုသဘောမျိုးလို့စုံနိုင်မလားဆရာဦးစီသူအောင်မြင်ဒီလိုလောက်လာရင်ရောဒါတွေကမှန်ကန်တဲ့ချင်းကပ်မှုလို့စုံနိုင်မလား
ကျွန်တော်ကတော့အဲ့လောက်ကြီးကိုမမျော်လင့်နိုင်သေးဘူး။ဒါဖြစ်လို့လဲဆိုတော့ဒီဟာကဝန်တန်းအင်အားကအလုံးမ9သိန်းလောက်ရှိတယ်ဗျ။တပန်းကြီးပါပဲ။အဲနောက်ပြီးတော့မှခုနကပြုလိုအပ်ချက်ပေါ့နော်။လိုအပ်ချက်ပေါ့။လိုအပ်ချက်ကလည်းတတော်ကိုများတယ်ဗျ။ဘာလို့များလဲဆိုတော့အရေးချင်းမရှိမှုတွေခုနကကိုစီရပြီးပြောသွားတဲ့ဒီမှာနေရာမှာမဖြစ်မှုတွေ။နောက်စိတ်ပါလက်ပါမဖြစ်မှုတွေ။အဲပြီးတော့မှနောက်အာဂရီလိုက်စားမှုတွေအကုန်လုံးသူကဖြစ်နေတာ။အကုန်လုံးဖြစ်နေတဲ့အခါကျတော့ဒီသူတို့တွေကိုအရေးချင်းရှိအောင်လည်းလုပ်ပေးရမယ်။အာဂီလိုက်ချမှုတွေကင်းချင်အောင်လည်းလုပ်ပေးရမယ်အဲပို့ပြီးတော့ခက်တာကတော့ခုနကတော့အရေးချင်းရှိအောင်လုပ်ပေးတဲ့ကိစ္စကတော့တော်တော်လေးကိုဟိုခက်ပါပဲအဲဆရာတို့သက်ဆိုင်ရာရောက်သွားတဲ့နေရာတွေမှာအဲတို့ကောင်းကောင်းအလုပ်မလုပ်နိုင်ဘူးအဲ့ဒါတွေမကျွမ်းကျင်ဘူးဒီလိုဟာတွေအများကြီးပါရှိနေတဲ့ခါကျတော့ခုနကတော့အရေးယူဖို့ကိစ္စတွေပါတွေကတော့ကျွန်တော်ထင်တယ်ပြည့်ပြီးတော့လွယ်လာမှာမဟုတ်ဘူးအားလုံးပေါင်းဝန်ထမ်းက9သိန်းလောက်ရှိနေတဲ့ခါကျတော့အဓာကြီးကိုပြည့်ပြည့်ပြောင်းလဲမှုလုပ်ဖို့ဆိုတဲ့ဥစ္စာကတော့ပြည်ပြည့်ကြချာအဲဒီဥစားပေါ့စီမံရမယ်တော့ပါဒီကြောင့်လည်းတို့ကမဟာဗျူဟာစီမံချက်ဆိုပြီးတော့မှအဲ့လိုစီမံချက်ဆွဲပြီးတော့မှချင်းတိကျနဲ့လုတ်သွားဖို့အဲ့လိုပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုစီသူရောခင်ဗျအခုဟိုအစိုးရရည်မှန်းထားတဲ့အတိုင်းဆိုလို့ရှိရင်ဒီလိုပေါ့လေအချင်းပြတ်ခြားစားမှုတွေလည်းတိုက်ဖြစ်မယ်ဆိုတဲ့အစီအစဉ်လည်းတစ်စိမ့်တစ်ပိုင်းပါတယ်ဆိုတော့ဒီလိုပြပြသားသားအရေးယူသွားတာမျိုးတွေရောဒီဝန်ထမ်းလောကတိုးတက်ဖွံ့ဖြိုးရေးမှာဘယ်လောက်များအထောက်အကူဖြစ်မယ်လို့ယူဆလဲခင်ဗျာ
အဲ့ဒီပြချောင်းမှာတော့ခုနကလိုပိုက်စိတ်ပြိုက်ပြီးတော့တင်ချာဆန်နမှုနဲ့ပြီးတော့ရေးယူလိုက်ရင်အဲ့လုတ်တဲ့လူတော်များများရက်သွားမှာပေါ့ဒီဘယ်ဟာတွေပဲကြံမလဲဆိုတော့ဘွာရာပိုင်းဟိုချစားတာမျိုးဖြစ်တဲ့ဥမာထားပါတော့ဥမာတကားဆောက်မယ်ဆိုရင်အဲ့ဒီနေရာလေးကိုမဆောက်တဲ့နေမဲ့ပေးဆောက်လိုက်တာတော့ဟာမျိုးပေါ့နော်ဒါမျိုးတွေကကျွန်တော်တို့ကမတိမတာနဲ့လုပ်လို့ရပါပဲဟိုတိုက်တိုင်းကြည့်လို့လည်းမရဘူးလေအဲ့ကကြတော့အဲ့လိုမျိုးတွေချစားတာမျိုးတွေကတော့ကြံမှာပေါ့နော်ပမာဏကြီးကြီးတွေအဲခြားစားတာမျိုးတွေတော့ကြံနေလိမ့်မယ်အဲ့ဒါတော့ဒီထိပ်ပိုင်းနဲ့ကျွန်တော်တို့ဆိုင်လိမ့်မယ်ပေါ့နော်ဆိုတော့ဟိုဒါပေမဲ့ဘာလို့ဖြစ်သွားနိုင်လဲဆိုတော့အသေးပိုင်းနေမှာကျွန်တော်တို့ကဟိုလောက်ကလာစားတော့ဘာလို့ကနဲတဲ့ခါကျတော့ဒီဟိုမုံမိုးပဲဟိုနော်လက်ဖေးဘူးလို့ဟာမျိုးနဲ့ရှင်တန်ရတဲ့ဝန်ထမ်းတွေကျတော့တအားကျသွားမယ်ကျသွားတဲ့ခါကျရင်တော့ဟိုယူလို့မရတဲ့ခါကျတော့ဟိုလုံးလည်းမလုပ်နိုင်တော့ဘူးကျွန်တော်တို့ဖြစ်သွားမှာပေါ့နော်အရင်ကတော့သူကဟိုဖြတ်စားပြီးတော့ကျွန်တော်တို့ချောစီလို့ဟာမျိုးနဲ့ရန်တွေကကျွန်တော်တို့လေပတ်နေရတယ်မဟုတ်ဆိုတချို့နေရာတွေကျတော့လည်းဘာဖြစ်ပြန်လဲဆိုတော့ဒီဘက်ကမလောက်တဲ့ခါကျတော့အတမန်ရုံးစရိတ်တော်မှဟိုဆက်မှာရှာပြီးတော့သူကလည်နေရတဲ့ဟာမျိုးတွေဆိုရင်မလုတော့မယ်နဲ့ကျွန်တော်တို့ကရက်ထားလိုက်တဲ့ဟာမျိုးဆိုရင်ဒါပြဿနာဆက်နိုင်တယ်ပေါ့လို့ရက်သွားတယ်နောက်တစ်ခုကတော့ဘာလဲဖြစ်နိုင်လဲဆိုအချင်းအားနေတဲ့ဟာပေါ့နော်ခုနကဥသိတူအောင်မြင်လဲပြောရတာဟိုအခြေချင်းပိုင်းကျတော့သူကချက်ချင်းတင်ပေးလို့မရတဲ့ခါကျတော့ဟိုနှေးသွားလဲဘယ်လိုဖြစ်ရန်သွားပြင်ပေးပြည်မှာကျွန်တော်တို့ဟိုနှေးရှင်ပါလဲစိတ်ဘူးနဲ့ရှင်ပါလားထိုင်းနဲ့ရှင်ပါလားဌာနချင်းချင်းနဲ့ရှင်ရင်တော့ဟိုထူးမခြားနာလောက်ပဲဖြစ်နေမှာဆိုတော့အဲ့ဒါတွေကတွေ့လို့ဖို့ကျွန်တော်စိတ်တင်ခက်မယ်ပေါ့နော်။စာရွက်ပုံမှာတော့လွယ်လိမ့်မယ်။တကယ်ကောင်တယ်ပေါ်တဲ့နေရာမှာကျွန်တော်ခက်လိမ့်မယ်ပေါ့
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီဆက်တွေ့ထားတဲ့ပုံကူရဲ့နောက်တစ်ခုလည်းအလှည့်ပေးခြင်းပါလေ။ तू ကတော့ဒီရန်ကုန်မြို့က slime ပွေကုန်းမှာကို slime ပွေကုန်းသဘောထားဆွေးနွေးနိုင်ပါလေခင်ဗျာ
။ဟုတ်ကဲ့ပထမအဦးဆုံးအနေနဲ့ဟိုတို့စိတ်ပိုင်းဆိုင်ရာပြုတင်ဖို့အတွက်ဝန်ထမ်းနေရာတို့ဝန်ထမ်းလောက်ကဝင်ကြဲကအဲ့ဒါစီးပွားရေးလုပ်ငန်းမဟုတ်ဘူး။အဲ့ဒါဝန်ထမ်းလုပ်ငန်းဖြစ်တယ်။ပြောချမ်းသာဖို့မဟုတ်ဘူး။ဒီသူ့အကျိုးကိုတည်ဆောင်ဖို့ဆိုတာပထမအဦးဆုံးတို့တော့ဘောပေါ့ဖွင့်တော့ဟိုတင်တာနေပေးဖို့လိုတယ်။နောက်ပြီးတော့မှအစိုးရထဲကလည်းပဲလဆာမတူပေးနိုင်ရင်တော့မှလဆာတော့အခုကငွေချစ်စနစ်မခိုင်ပါသေးတော့ဥပမာဒရဝန်ကလည်းဟိုးငွေချုပ်အတွင်းဝင်အမေရန်တွင်းရင်အထိအတူတကွာရနိုင်တဲ့ဥစ္စာထောက်ပံ့ကြေးတွေပေးဖို့နောက်ပြီးတော့မှအိမ်ကွာတာလေးတွေစောက်ပေးဖို့လိုမယ်ထင်တယ်။နောက်တစ်ခုပြောချင်တဲ့ဥစ္စာကအခုထွေအုပ်ကိုကျွန်တော်တို့ပြည်သူလူထုကရင်ဆိုင်နေရတာဖြစ်တယ်။
เออถ้วยเออถ้วยถ้วยวนทานนี่กูแล้วก็ปีเทียนวันจีทานเอามามาทาเป็นเนี่ยแต่มาละจงวันจีทานน่ะเลี้ยเอามาทามีสุยเนาะปีตุลีก็ตุลูกูหัวปูบุรุษมาชิงกันไหนไหมตุลูอะไรเนี่ยป้าป้าหัวผิวปีไหนไม่รู้ทีเนี่ยเออเด็กกี่สาวก็รู้เนี่ยสัวก็เลยแบบลูกไหนไม่รู้มันติดบ่เนาะ
Okay, Jesus Wakamia. General Facebook and people that started show like Popiajamare, who the two Saria Tishiron to a general Dinaman, Tanamia Luin to Shin, Popiajamare, two are the Mawen, English people that are Salza Maduro. When any Muchin, Saint Nisita, Mura, can you check the water in a piano level, Leshi in the Tata, Pizuri Popimus and him a Pivu Luvare, not to check out a Suaya policy combo, Yichivare, Lucia Kaune, Nanganga, Lesabo to Uri Piatanta. อุรีเนี่ยญีลุซองญีไม่ใช่เว้ยญญชาเจ็ดฤทบเปลี่ยนไปวนันนี่โกญญชาเจ็ดไตไลน์น่ะซองยศิกขานี่ล่ะမျိုးเลยไม่ผิดติมาอูเด้ทีนี้ยะกิษาดิมาอสัวเปอลิซีอย่างอุรีเนี่ยสั่นจินเนี่ยญญชาเจ็ดฤทธิ์นี่วนันนี่โกจีอภิเปียวลงไม่ได้อูเด้อสัวเปอลิซีอี้จีเนี่ยหลุเปียวจินตาบาเด้สุดตัวยี้บาเด้สรุปดิวนันนี่ปิ่นเปียงเลยโหเปียวมั้ยสรุปเช่นเนาะโหวนันนี่เบกก็เปลี่ยนมาเลยชื่อเลยเว้ย ทุกทีเนาะที่วันนั้นเนี่ยสิมาเอาชุดนี้เลยสรุปมาเลยทุกทีเนาะเจ้าหน้าที่มาเลยอาสาไว้มาพบพี่ว่าตาวันชินชินไหนมาเลยสรุปที่กูวันนั้นพี่วิ่งเปลี่ยนเลยมาเลยเชื่อไว้มาเลยสรุปพี่ว่าอะไรอะไรสามุได้พี่กี่สาวเลยแต่สิทำไมเท่าไรสรุปทีนี้มาอะไรสามุได้พี่ได้หรอแม่มาเลยที่วันนั้นเนี่ยเดี๋ยวเลชี่ซีนงโอเลชี่เป่าเนี่ยกงซีนงนี่ตัวยานี่ลาซารีข้างซ้ายคนนี้เนี่ยโอ
กามีว่ามันนับอยู่แล้วแต่รู้ว่ามันกามีอยู่สูงเลยแล้วไปอยู่มือเดียวชาวเนี่ยไม่เชื่อเนี่ยเดียวแล้วเราไม่ใช่ไปแล้วเสียอุศิดูเฮ้ยที่อุตส่าห์ก็เราหูมันเลยว่าอู้คุณจะรู้ชื่อนี้เนี่ยเจ้าอย่างก็จะน่าเลยละก็ที่วันนั้นเราก็พิบิ่นเจ้าเลยยี่ปอนะแล้ววันนั้นเราก็พิบิ่นเจ้าเลยยี่ก็อาจจะไม่ใช่หมดคู่เทไปเยี่ยมหูมาหูจะน่าเจ้าตัวก่อนเนาะเจ้าตัวไหนเดียวอันนี้ที่เว้ยทราบอยู่ว่าโอ้เทท่าเกรงก็ที่
လုပ်မယ်ဆိုရင်ဥမာရက်ပြရမယ်ဥမာဟိုပုမနေနေပြောမယ်ဆိုရင်အရင်တော့ဆိုရင်ဒီဝန်ကြီးဌာနတွေမှာခေါင်းဆောင်မှုနေရာဦးဆောင်မှုနေရာတွေပြေးဖို့ဆိုပြီးတော့မှဟိုတက်မတော်ကလာတဲ့ဒီစစ်အရာရှိတွေအကုန်လုံးကိုထည့်ပြီးတော့မှဆက်အနာရှင်စနစ်ခိုင်မြဲအောင်လုပ်တဲ့ဟာမျိုးဒါတွေအကုန်လုံးရက်ပြရမယ်ရက်ပြပြီးတော့မှလက်ရှိရောက်နေတဲ့လူတွေထဲမှာဘယ်သူတွေကဘယ်ဝန်ကြီးဌာနမှာဘယ်လောက်ဒီကျွမ်းကျင်တယ်အကျွမ်းကျင်မှုအလိုက်တော်ဝင်ယူမှုတွေတော်ဝင်ခံမှုတွေနဲ့ဒါတို့ကိုဆက်ပြီးတော့လုပ်ပေးရမယ်အဲ့ဒီခါကျရင်တောင်ဝန်ခံမှုမရှိတဲ့အရေးချင်းမရှိတဲ့လူတွေကိုတဖြည်းဖြည်းဖယ်သွားတာပြီးတော့မှနောက်ဝန်ထမ်းအဖြစ်တွေထပ်ပြီးတော့မှထည့်တဲ့ခါကျရင်ပြင့်တော်တဲ့ဝန်ထမ်းတွေတောက်တကယ်ဟိုအရေးချင်းရှိတဲ့ဝန်ထမ်းတွေအဲ့ဒါတွေနဲ့ဖြည်းဖြည်းအစားထိုးတာတွေအဲ့ဒါတပြိုင်တည်းလောက်ရမှာအဲ့ပြီးတော့မှနောက်ကတော့ပြောရဲအဂရီလိုက်စားမှုဒီစားဝန်ထမ်းတစ်ခုတည်းမဟုတ်ဘူးနေရာမှာတကယ်လည်းများဖြစ်နေတဲ့ခါကျတော့အဲ့ဒီဥစ္စာတွေပါဟိုတကယ်ဥစ္စာပေါ့နော်ကင်တွေစနစ်ကြီးကင်တွေသွားမယ်ပို့ပြီးတော့ရေးကြည့်တာကဝန်ထမ်းတွေမှာဒီလိုမျိုးကင်တွေရမယ်ဒါကြီးကခက်ခဲပဲဒီဥစ္စာကိုစနစ်တကျပေါ့နော်ဒါကြာအာယုံနဲ့ဆက်ရမယ်ဆိုတဲ့ဥစ္စာကိုလက်ရှိတာဝန်ယူထားတဲ့နိုင်ငံရေးကောင်းဆောင်လို့ခေါ်လို့ရတယ်ပေါ့နော်ဒါတော့ဝန်ကြီးတွေပြည်နယ်နဲ့ဆိုင်တိုင်းမှာရှိနေတဲ့ဝန်ကြီးချုပ်တွေဝန်ကြီးတွေကအဲ့ဒါကိုအလုပ်တစ်ခုလို့ပြေချာကိုသူတို့နားလည်ပြီးတော့လုပ်မှရမယ်သူတို့နားလည်နေတာကငါတို့ကပြည်ပြည်ပြောင်းလဲမယ်ဒီ policy လေးချမှတ်လိုက်တယ်ဆိုရင်ပြီးပြီလို့သူတို့ထင်နေတဲ့လူတွေအများကြီးရှိတယ်တကယ်တော့မဟုတ်ပါဘူးအဲဒါတွေကိုဝန်ကြီးအဲ့ဒီခုနကလိုဝန်တန်းတွေအကောင့်တွေမပေါ်နိုင်ဘူးဆိုရင်ဘာကြောင့်မပေါ်နိုင်တာလဲဒီဝန်တန်းတွေကိုဘယ်လိုနည်းနဲ့အဲ့လောက်တော့မှသာအရှိကိုတိုးတက်နိုင်မလဲအဲဒါမျိုးတွေကိုသူတို့ပြေချာလုပ်ဖို့တော့လိုတယ်ပို့ပြီးတော့ပြန်ပန်းလိမ့်မယ်ကျွန်တော်တို့ဒီကလက်ရှိတာဝန်ယူထားတဲ့အစိုးရဟိုထိပ်ပိုင်းကောင်းဆောင်ရတယ်တခြားနိုင်ငံကထိပ်ပိုင်းကောင်းဆောင်တွေထက်ကိုအစားအပေါင်းများဆိုတာပို့ပြီးတော့ပြန်ပန်းလိမ့်မယ
်
ဒါပေမဲ့အဲ့လိုလုံးမှသာဒီဝန်ထမ်းတွေကလည်းကောင်းမွန်တဲ့ဝန်ထမ်းအဖွဲ့ကြီးဖြစ်လာပြီးတော့မှတိုင်းပြည်ကိုရှေ့ကိုတိုးတက်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဒီအောက်ကရန်ရလေပတ်ဖို့ဟိုသူတို့ကိုယ်တိုင်လည်းဟိုဝန်တွန်းဖို့တော့လိုတော့ပေါ့လေနော်ဆိုတော့အခုကျွန်တော်တို့ဒီဟိုဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့စာတစောင်လည်းရှိနေပါသေးတယ်။မောင်တသနာအမေရိကန်ပြည်တော်စုကပါကိုရရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ။ဟုတ်ကျွန်တော်တို့ဥကျော်လင်းအတာဖိုင်နဲ့ဆွေးနွေးထားတာတခုရှိနေပါသေးတယ်။ဥကျော်လင်းဆွေးနွေးချက်ကိုအရင်ဖွင့်ပြကြပါမယ်။
အောက်ခြေစင်းစင်းကနိုင်ငံတာဝန်ထမ်းဆောင်နေကြတဲ့ပုဂ္ဂိုလ်တွေထင်ရမဆိုင်နိုင်အောင်ဘ ਹੁ ကအားလုံးချုပ်ကန်ထားပြန်တော့အာဏာရှင်ဆန်လွန်းလို့လူထုကမကြိုက်ကြသလိုအလုပ်တွေလည်းကြန့်ကြခဲ့တယ်။အောက်ခြေစင်းစင်းကပြည်သူလူထုအကျိုးအမြန်သိဖို့လိုတဲ့အရေးချင်းရှိဝန်ထမ်းတွေဖို့စိတ်တိုင်းကြဆောင်ရွက်မရလို့အစင်မပြေခဲ့ပေမဲ့ဗဟိုချုပ်ကန်မှုတွေရှော့ချပေးပြန်တော့လေအောက်ခြေစင်းစင်းကအရေးချင်းမရှိတဲ့သူတွေထင်ရလုံးမဲ့ဘေးကရှိလာပြန်တယ်။အောက်ခြေစင်းစင်းကိုပြန်လည်ထိန်းချုပ်ဖို့ဆိုတာကဗဟိုတစ်ခုတည်းနဲ့စွမ်းဆောင်မှုကလုံးဝမဖြစ်နိုင်တော့မို့အောက်ခြေမှာအင်အားကောင်းတဲ့အရက်ဖက်အဖွဲ့အစည်းတွေတရားဝင်ရည်တည်နိုင်ရေးခွင့်ပြုပေးရတော့မှာပါ။ဒ
ဟုတ်ကဲ့ဒါကတော့ဦးကျော်လင်းချန်ကင်းမျိုးကဆွေးနွေးကြတာပါနောက်စာတစ်စောင်ကတော့ဒီမောင်သဒနာအမေရိကန်ပြည်တော်စုရပါသူကတော့လက်ဆော့ဆော့ဆရာဦးစီသူဟိုထောက်ပြထားတဲ့အချက်နဲ့တော်တော်လေးစင်ပါတယ်သူကတော့နိုင်ငံဝန်နဲ့ပြည်သူတွေယုံကြည်အားကိုးတဲ့ဝန်ထမ်းကောင်းတွေထွက်ပေါ်လာဖို့အချင်းပြတ်ချစမှုတွေကင်းစင်လာဖို့နဲ့စနစ်စိုးရဲ့အကျင့်စရိုက်စိုးတွေပပပြဖို့အရေးယူမှုတွေမစခင်လူမနေရ ye tu ye tbo ra wo jano chin yong cha chin ma le so di maha yu wa ye swet tha le the ma ba ta che pa le so di so wa wen nan ni wo ye tu myin ma wo so lo shin so wa ni ne ta cha ni le ni ne pan mo twa me lo ye kai ye chin wo che kan bi chin ni myaw sa le sin la thong ga wo yi ywe tha ba le so di tu wa phop pya tha ba le da ri ya let twi che ni ma blaw mya mya ho lou nai me ala la le myin mi le ko se ye tu
ကျွန်တော်ခုနပြောသလိုပေါ့ဟိုလူမန်နေရာမှာဖြစ်ဖို့ရေချင်းရှိတဲ့လူယောက်စားဖို့ဆိုရင်ဒီဆိုရဖွဲ့ဝင်ကြီးတွေဝန်ကြီးချုပ်တွေဒီနေရာတွေမှာလည်းဒါတကယ်ကိုရေချင်းရှိတဲ့လူတွေဟိုနန်းဒါအထက်ထိတ်ကနေစပြီးတော့အောက်အလဲပေါ့နော်အဲ့ဒီထိလေးစားနိုင်တဲ့ပုံစံမျိုးတွေပေါ့နော်ဟိုကျင်းစာရေးတာပိုင်းကောင်းသလိုဒီစွမ်းရည်စွမ်းဆောင်ရည်ပေါ့နော်စွမ်းဆောင်ရည်ဆိုတာမှကျွန်တော် ကျွန်တော်ညွှန်ကြုံတို့ညွှန်မှုပေါ်တော့အောက်ဆုံးပြတိကလေးစားပြီးခေါင်းရဲလေးစားရတာဒါပါမတော့သိလို့ဆရာမလို့ပဲနော်အောက်ဝင်လေပတ်နိုင်မယ်ပြီးတော့သူ့ကိုကြည့်ပြီးတော့ထိတ်ကပြည့်တဲ့ဝီဝင်ရုပ်တွေကြည့်ပြီးခါကြရင်သူကလေးစားပြီးတော့ငါတို့လည်းဒီလိုမဲ့လို့ပြီးတော့အစ်တက်တွေလည်းကျွန်တော်ထိတ်သွားလာနိုင်တဲ့ခါကြတော့ခုနကလို့ထိတော့ပုဂ္ဂိုလ်တွေကတကယ်ကောင်းဆိုတဲ့ဟာတွေမြန်မ မခွဲဘဲနဲ့ပေါ့နော်ခုနလိုဝါရပါညာအဲ့ဒါမျိုးမခွဲဘဲနဲ့ဒါခေါ်သုံးတယ်အဲ့ဒါဆိုရင်တော့ဒါအမြင်ရွေ့မယ်ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါပင်တိုင်းဆွေးနွေးပေးကြတဲ့တင်ဆက်ဆရာဦးစီသူအောင်မြင့်ကိုစီသူကိုတိုင်းပါဝင်ဆွေးနွေးတဲ့သူတွေအီးမေးလ်တွေ Facebook တွေအသံဖိုင်တွေနဲ့ဆွေးနွေးရတဲ့သူတွေနဲ့တော်တက်ရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဒီနေ့ညတရားလေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရရှင် VOA ရဲ့တင်းငွေနေမနဲ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါရရှင်အခုတော့သတင်းအချင်းချုပ်ကိုကိုညာနိုင်ကြီးညာပေးပါမယ်ရှင
်ပြီးခဲ့တဲ့2016ဇွန်လအမေရိကန်ရွေးကောက်ပွဲကျူမဲဆွေဆင်းရဲကာလာတွင်သမ္မတထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရုရှားရှိနေသူညောင်မျိုးကထရမ့်အဆောက်အအုံမှာတွေ့ဆုံခဲ့တဲ့အတွက်အဲဒီမှာပါဝင်တဲ့သူနောက်ထပ်2ယောက်ထွက်ပေါ်လာခဲ့ပါတယ်ရုရှားရှိနေနတာလီယာဗက်ဆော်နီစကာယာနဲ့ဒူရုရှားနယ်ပါအမေရိကန်နိုင်ငံသားတွေဖြစ်တဲ့အနာတိုလီဆမိုချွန်နော့ဖ်နဲ့ရီနက်အမက်ရှင်တို့ဆိုသူတွေအဲ့ဒီတွေ့ဆုံမှုမှာပါဝင်ခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေကတောက်ကြနေမှာဖော်ပြလိုက်ပါတယ်သမ္မတထရမ့်ရဲ့ဒါဒေါ်နယ်ထရမ့်ဂျူနီယာကတော့ဒီတွေ့ဆုံမှုဟာရုရှားကလေးတွေကိုအမေရိကန်တွေမွေးစားတာနဲ့ပတ်သက်ပြီးတော့ရုရှားကတားမြစ်ထားတာကိုဆွေးနွေးပြောဆိုဖို့အတွက်ဆိုပြီးတော့မူလကပြောကြားခဲ့တာဖြစ်ပါတယ်တူရကီနိုင်ငံမှာမောင်မြင်တဲ့အာနာသိမ့်မှုတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဒီကနေ့စနေနေ့မှာကျင်းပခဲ့ကြပါတယ်တူရကီအာဏာပိုင်တွေကတော့ဒီကနေ့ဇူလိုင်လ15ရက်နေ့ကိုဒီမိုကရေစီနဲ့စီးလုံးညီညွတ်မှုနေ့လို့သတ်မှတ်ပြီးတော့နိုင်ငံတော်အားလည်းရဖြစ်ကြေညာခဲ့ပါတယ်ကွယ်လွန်သူတရုတ်တိုက်ခိုင်နိုဘယ်ငြိမ်းချမ်းရေးဆုရှင်လျူရှာဝေရဲ့ရုပ်လောင်းကိုဒီကနေ့မနက်ပိုင်းမှာမိသားစုကမီးသင်းကြိုပြီးတော့ရုပ်ပြကိုပင်လယ်ထဲကိုကျဲချလိုက်တယ်လို့တရုတ်ဆိုတာထောင်ဝင်ရှိသူတွေကပြောကြလိုက်ပါတယ်ဝေဘယ်ဒန်တက်နစ်အမျိုးသမီးတူးချင်းနောက်ဆုံးဖိုင်နယ်မှာတော့စပိန်နိုင်ငံကကဘီညာမူဂူရူဇာကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ပြီးခဲ့တဲ့မိနစ်ပိုင်းကပဲပြီးသွားခဲ့တဲ့နောက်ဆုံးဖိုင်နယ်ပွဲမှာမူဂူရူဇာနဲ့ဗီနပ်ဆိုလျံတို့အချိန်နဲ့ကစားခဲ့ကြပြီးတော့ပထမပွဲမှာမူဂူရူဇာက9-5နဲ့နိုင်ပြီးဒုတိယပွဲမှာတော့မူဂူရူဇာက6-3နဲ့နိုင်ပြီးနောက်ဆုံးမှာ9-5-6-3နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါဒါဟာမူဂူရူဇာအတွက်တော့ပထမဆုံးအချိန်ဝင်ပုံတွင်ပြိုင်ပွဲကိုဘူးဆွဲတာဖြစ်ပြီးတော့ Grand Slam Super Flag ကိုတော့ဒုတိယအချိန်ရရှိတာဖြစ်ပါတယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုရန်နိုင်ကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမူကမှစုမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TL1 ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာပါရှင် View American သံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန် ည 9:00 ကနေ 10:00 အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.